to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဧပြီလ20ရက်နေ့တနင်္ဂနွေနေ့ညပိုင်း VOE မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မကသင်ကြီးထိုက်ပါ
ကျွန်မဆုမြတ်မမရှင်နေမြုံနေတဲ့တောင်ကိုရီးယားကရုတ်သင်္ဘောတွေကိုရင်ငုတ်သမားတွေဝင်ရောက်ပြီးတော့အလောင်းတချို့ကိုဆွဲထုတ်နိုင်တာနဲ့အတူသေဆုံးသူ56ယောက်ရှိသွားပါပြီယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့အီစတာနေ့အထိမ်းအမှတ်ဝိပုပွဲတွေကိုကမ္ဘာတစ်ဝှမ်းမှာကျင်းပနေပါတယ်ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ကချင်ဒေသရဲ့စစ်ရေးအခြေအနေကိုအရင်ဆုံးတင်ပြပေးမှာပ
ါစစ်ကြောင်းရဲ့လှုပ်ရှားမှုကကျွန်တော်တို့ဒီမန်ဝင်းကြီးကျေးရွာနဲ့ဒီသမိုင်းချောချောလောက်မန်ဝင်းကြီးကျေးရွာရဲ့အနောက်ဘက်ကရွာပေါင်းပချင်းရွာဆေးရွာလောက်မှာတော့ဒီရွာသားတွေကလုံးဝမရှိတော့ဘူးအဲစစ်သားတွေပဲဖြစ်နေ
တယ်ကချင်ဒုက္ခတဲ့အရေးအကူအညီပေးနေသူတို့ပြောကြချက်ပါမကြခင်မှာနားဆင်ကြရအောင်ပါရှင်ဒီနောက်မှာတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းဒုတိယပိုင်းမှာတော့မြန်မာပြည်ကနေ VOE မြန်မာပိုင်းစီစဉ်ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုပြန်ချပေးမှာဖြစ်တယ်လို့တေးသချင်းလက်ဆောင်တွေကိုလည်းပေးပို့မှာဖြစ်ပါတယ်အပတ်စဉ်စီစဉ်သစ်တစ်ခုဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍနဲ့တက်ကြီးစကားအစီအစဉ်တို့ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်အခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကကြေညာပေးကြမှာပ
ါနင်းမြုပ်နေတဲ့ Seoul တောင်ကိုရီးယားကရုသင်္ဘောတွေကိုရင်ငုတ်သမားတွေဝင်ရောက်ပြီးတော့အလောင်းတချို့ကိုဆွဲထုတ်နိုင်ခဲ့ပါတယ်အခုအချိန်ထိအတည်ပြုနိုင်သလောက်သေဆုံးသူဟာ56ယောက်ရှိသွားပြီးတော့246ယောက်ကတော့သေသလားရှင်သလားမသိရသေးပါဘူးသေဆုံးသူအများစုဟာအထက်တန်းကျောင်းသူကျောင်းသားတွေဖြစ်ကြပါတယ်တာမန်ပြည်သူလှုပ်အားပေးတွေပါဝင်တဲ့ရင်ငုတ်သမားတွေဟာကြမ်းတမ်းနဲ့လှိုင်းဒဏ်နဲ့ရှင်းရှင်းလင်းလင်းမမြင်ရတဲ့အခြေအနေမှာပဲနစ်နေတဲ့တင်မောတွေကိုဝင်နိုင်ဖို့ကြိုးစားခဲ့ကြရတယ်လို့ကံယူရန်ဆောင်တပ်ဖွဲ့ပြောခွင့်ရသူကိုမြုံစုကအခုလိုရှင်းပြခဲ့ပါတယ
်တုံးတီမီဒီ쪽저쪽가이드라인을통해서다발적으로지금들어가고집중적으로수색하고있는그런상태가됐습니다
샤프웨이အဖွဲ့တွေဟာတင်မောတွေကိုဖက်ပေါင်းဆောင်ကနေဝင်ရောက်နေပြီးတော့အခက်ခဲခဲခဲပိုက်စိတ်တိုက်샤프웨이မှုတွေကိုလုပ်နေကြတယ်လို့ကံယူရန်ဆောင်တပ်ဖွဲ့ပြောခွင့်ရသူကပြောသွားတာပါရင်ငုတ်သမားတွေဟာစနေနေ့ညနှောင်းပိုင်းမှာတင်မောအခန်းတွေရဲ့မှန်ပရင်းပေါက်တွေကိုရိုက်ခွဲပြီးတော့အခန်းထဲကနေဒီပထမဆုံးအလောင်းကိုဆွဲထုတ်နိုင်ခဲ့ပါတယ်။ဧပြီလ16ရက်နေ့ဗုဒ္ဓဟူးနေ့ကတိတ်မောက်နင်းမြုပ်သွားတဲ့တင်မောမှာခရီးသည်486ယောက်ပါသွားပြီးတော့184ယောက်ကိုပဲကယ်ဆယ်နိုင်ခဲ့ပါတယ်။တင်မောဘေးဆောင်ပြီးတော့နေခဲ့ချိန်တုန်းကဒီစိတ်မချရတဲ့ရေလမ်းကြောင်းနေရာမှာအသက်26နှစ်အရွယ်တင်မောတတရအရာရှိကပဲ့ကိုထိန်းခဲ့တာဖြစ်ပြီးတော့အဲ့ဒီနေရာမှာအရင်တုန်းကသူတခါမှပဲ့ထိန်းခဲ့တာမဟုတ်ဘူးလို့ဒီတောင်ကိုရီးယားအစိုးရရှေ့နေတွေကပြောပါတယ်။အဲ့ဒီအချိန်မှာတင်မောကပတင်ကတော့သူ့ရဲ့ခန်းထဲမှာရှိနေပြီးတော့အတွေ့အကြုံသိမရှိတဲ့အခုဒီတတရအရာရှိကိုပဲပဲ့ထိန်းခန်းထဲမှာထားခဲ့တာဖြစ်တယ်ဆိုတာကိုလည်းတာဝန်ရှိသူတွေကအတည်ပြုပါတယ်။တင်မောနေနေစဉ်ခီးသည်တွေကိုဒီတိုင်းထားပြီးတော့ဘေးလွတ်အောင်ထွက်ပြေးခဲ့မှုနဲ့တင်မောကပတင်နဲ့တင်မောအမှုရနှစ်ယောက်ကိုဖမ်းဆီးတရားစွဲထားပါတယ်ရှင်။
ယူကရိန်းနိုင်ငံမှာတော့ Easter ပွဲတော်ရဲ့အတွင်းမှာနိုင်ငံရေးရှေ့ဘက်ဒေသမှာလူသေးပျောက်ရှိတဲ့ပစ်ခတ်မှုတစ်ခုဖြစ်ခဲ့ပါတယ်။ဒီပစ်ခတ်မှုအတွက်စိတ်ပြက်ဒေါသထွက်စရာကောင်းတယ်လို့ရုရှားနိုင်ငံကပြောဆိုလိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းယူကရိန်းတာဝန်ရှိသူတွေကပြောဆိုပါတယ်။ရုရှားထောက်ခံတဲ့ခွဲထွက်ရေးသမားတွေစောင့်နေတဲ့ယူကရိန်းစစ်ဆေးရေးဂိတ်တစ်ခုမှာတနက်နေ့ပစ်ခတ်မှုတစ်ခုကြောင့်လူတစ်ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ခွဲထွက်ရေးသမားတွေပါဝင်သေဆုံးသူ၄ယောက်ထိရှိတယ်လို့သတင်းတချို့ကဖော်ပြပါတယ်။ဒီကနေ့တနင်္ဂနွေနေ့စောစောပိုင်းက Slavyak မြို့နာမှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ Ukraine ပြည်ထောင်စုဝန်ကြီးဌာနကချက်ချင်းအတည်ပြုချက်မပေးနိုင်ခဲ့ပါဘူး။ဒီတိုက်ခိုက်မှုဟာသေနတ်သမားတွေရဲ့ရန်စမှုဖြစ်ပြီးတော့ Kiev အာဏာပိုင်တွေဘက်ကအမျိုးသားဆွေးနွေးဝါဒီတွေကိုလက်နက်မကိုင်နိုင်အောင်ထိန်းချုပ်ခြင်းနဲ့ဆန္ဒမရှိတာကိုတက်သေးပြတာပဲလို့ရုရှားဘက်ကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။တိုက်ခိုက်မှုရဲ့နောက်ွယ်မှာရုရှားတပ်တွေရှိတယ်လို့ယူကရိန်းနိုင်ငံကအဖွဲ့တစ်ခုကဆွဆွဲပြောဆိုပါတယ်ဒီတိုက်ခိုက်မှုကရုရှားထောက်ခံတဲ့စစ်သွေးကြွတွေရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့ Slavyak မြို့နားမှာဖြစ်ခဲ့တာပါခုရက်ပိုင်းတွင်ရုရှားထောက်ခံသူစစ်သွေးကြွတွေတင်ထားတဲ့စာအုပ်တွေကနေသူတို့ကိုဖိရှားဖို့လုပ်နေတဲ့စစ်စင်ရေးကိုခဏဆိုင်းထားတယ်လို့ယူကရိန်းအစိုးရကကြေညာခဲ့ပြီးနိုင်ပိုင်းတွင်အခုလိုတိုက်ခိုက်မှုဖြစ်တာလည်းဖြစ်ပါတယ်Easter ပေးရတွင်မှာစစ်စင်ခဏရပ်ထားတာနဲ့ဒီတိုက်ခိုက်မှုဆက်ဆက်နေတယ်လို့ယူဆစရာရှိပြီးတော့ကုလဆိုင်ငံထားတဲ့အတွက်ဥရောပသက်မဲ့ကလေလာစောင့်ကြည့်သူတွေအနေနဲ့ယူကရိန်းရှေ့ပိုင်းဒေသမှာတင်းမာမှုလျှော့ချဖို့အထူးအဖွဲ့တစ်ဖွဲ့ပြင်ဆင်နိုင်အောင်အချိန် ပိုရစေနိုင်တယ်လို့နိုင်ငံခြားရေးဝန်ကြီးအန်ဒရေးဒက်ချီဆီယပ်စ်ကပြောဆိုပါတယ်
ခရီးယံဘာသာဝင်တွေအတွက်ဘာသာရေးအရအထွတ်အမြတ်ဆုံးနေ့ဖြစ်တဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့အီစတာနေ့ကိုကမ္ဘာတဝန်းကခရီးယံတွေဆင်နွှဲနေကြပါတယ်။ Vatican ကစိန့်ပီတာစ်ယဉ်မြမာဒီကနေ့ကျင်းပတဲ့ Easter ဝတ်ပြုဆုတောင်းပွဲကိုပိုပ်ယဟန်မင်းကြီး Francis ကဦးဆောင်ကျင်းပခဲ့ပါတယ်
။ Precibus et meritis beati Mariae semper virginis, beati Michaelis arcangeli, beati Ioannis Baptiste.
ပိုယဟန်မင်းကြီးရဲ့ Easter ဝတ်ပြုဆုတောင်းပွဲကိုထောင်ပေါင်းများစွာသောကမ္ဘာတဝန်းကခရီးယံဘာသာဝင်တွေလာရောက်တရားနာခဲ့ကြပါတယ်။ယေရှုခရစ်တော်ကားစဉ်တင်ခံရ၊ဂုသွင်းမြုပ်နှံခံခဲ့ရပြီးတော့ပြန်လည်ရှင်ပြန်ထမြောက်လာတယ်လို့ယုံကြည်ကြတဲ့အရှေ့အလယ်ပိုင်းက Holy Land မှာလည်းကမ္ဘာတဝန်းကဖျားဖူးတွေ Easter နေ့အထိတ်မှတ်ပွဲတွေကိုကျင်းပနေပါတယ်။ Bethlehem မြို့မှာလည်းယေရှုခရစ်တော်ဖွားမြင်တဲ့ဆိုတဲ့နေရာပေါ်မှာစောက်ထားတဲ့ Nativity ဖျားကျောင်းမှာဖျောင်းနိုင်မီးတွေထွန်းညှိဝတ်ပြုခဲ့ကြပါတယ်။ဩစတြေးလျနိုင်ငံမှာရောက်နေတဲ့ဗြိတိန်ဒုတိယမြောက်အင်ရှစ်မင်းသားကမ်ဘရစ်မျိုးသားဝီလျံနဲ့မျိုးသားကတော်ကက်သရင်းတို့ကလည်းဒီဆစ်ဒနီမြို့ကစိန့်အန်ဒရူးစ်အင်္ဂလီကန်ဘုရားကျောင်းမှာအီစတာဝတ်ပြုပွဲကိုတက်ရောက်ခဲ့ပါတယ်။ဝတ်ပြုပွဲအခမ်းအနားအပြီးမှာတော့မင်းသားဝီလျံနဲ့အချင်းရတော်ကက်သရင်းတို့က First Fleet Bible တမန်ကျမ်းစာအုပ်မှာလက်မှတ်ရေးထိုးပါတယ်။1988ခုနှစ်မှာဩစတြေးလျတိုက်ကိုပထမဆုံးအတုပ်ရောက်ရှိလာတဲ့ရာဇဝတ်သားတွေဥရောပကအခြေချလာသူတွေနဲ့အတူပါလာတဲ့ဒီ James ဘုရင်လက်ထက်ကတမန်ကျမ်းစာအုပ်မှာအလိဇဘက်ဘုရင်မကြီးအပြင်မင်းသား William ရဲ့မိဘတွေဖြစ်တဲ့ Charles မင်းသားနဲ့ Diana မင်းသမီးတို့ကလည်းအရင်တုန်းကလက်မှတ်ရေးထိုးခဲ့ကြပူပါတယ်။ဒီနှစ်မှာ Orthodox Christian တို့ရဲ့ Easter ပွဲတော်နေ့နဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီပြဿနာဖြစ်နေတဲ့ Ukraine နဲ့ Russia နိုင်ငံတွေမှာလည်း Orthodox Easter ဝတ်ပြုပွဲတွေကိုကျင်းပခဲ့ကြပါတယ်ရှင်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 11.23 ညလိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဆီးရီးယားနိုင်ငံမှာလွန်ခဲ့တဲ့ဆယ်လတွေကပြန်မေးဆွဲဖန်းစည်းခံခဲ့ရပြီးတော့ဒီလွတ်မြောက်လာတဲ့သတင်းတောက်၄ယောက်ပြင်သစ်နိုင်ငံကိုအခုပြန်ရောက်သွားကြပါပြီ။ပြင်သစ်စစ်တပ်ရဟတ်ယင်နဲ့ Paris မြို့ပြင်နာက Villa Couple အခြေဆိုင်စခန်းစီကိုရောက်လာကြတဲ့သတင်းတောက်တွေကိုသူတို့ရဲ့မိသားစုဝင်တွေအပြင်ပြင်သစ်သမ္မတ François Hollande ကလည်းကြိုဆိုခဲ့ပါတယ်။မြေတိုက်ခန်းထဲမှာလာပေါင်းများစွာအလင်းရောင်မမြင်ရဘဲဖန်းစည်းချုံနှောင်ခံထားခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာတဲ့အတွက်အင်မတန်ဝမ်းသာတယ်လို့ဒီပြန်လွတ်လာတဲ့သတင်းတောက်တစ်ယောက်ကပြောပါတယ်။သူတို့အားလုံးရဲ့ကျန်းမာရေးကောင်းမွန်ကြတယ်လို့လည်းပြောပါတယ်။တူရကီသတင်းဌာန DHA ရဲ့အပြောအရမျက်လုံးတွေကိုစီးထားပြီးတော့လက်ထိတ်ခတ်ခံထားရတဲ့သတင်းသမားတွေကိုဆီးရီးယားနိုင်ငံရဲ့နယ်စပ်နားမှာတူရကီတပ်ဖွဲ့ဝင်တွေကတွေ့ရှိကယ်ဆယ်ခဲ့တာဖြစ်ပါတယ်။ဆီးရီးယားပဋိပက္ခကိုသတင်းလိုက်ရင်ပြီးခဲ့တဲ့နှစ်ဂျွန်လတုန်းကဒီတိကျအဖြစ်အပျက်နှစ်ခုမှာဝိုင်းရင်သတင်းတောက်တွေဓာတ်ပုံသတင်းတောက်တွေပါတဲ့သတင်းသမား၄ယောက်ဖမ်းဆီးခံခဲ့ရတာပါ။ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲနေတဲ့ ISIS စစ်သွေးကြောအဖွဲ့ကသူတို့ကိုဖမ်းဆီးခဲ့တာလို့ယုံကြည်ရပါတယ်ရှင်။
ဤကျနိုင်ငံမှာတနက်သမားတွေတိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်2ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တနင်္ဂနွေနေ့ကလုံခြုံရေးတပ်ဖွဲ့ဝင်တွေကကိုင်ရိုမြို့ပြင်ဘက်လမ်းပေါ်မှာသူတို့စီးလာတဲ့ကားကိုရပ်ခိုင်းဖို့ကြိုးစားချိန်မှာတနက်သမားတွေကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုစပစ်ခဲ့တာဖြစ်တယ်လို့ပြည်ထောင်ဝန်ကြီးကပြောဆိုပါတယ်။တိုက်ခိုက်သူတွေဘက်ကအထက်စီးရခဲ့တာကြောင့်လုံခြုံရေးဖွဲ့ကတနက်သမားတွေကိုလက်ရမဖမ်းနိုင်ခဲ့ဘူးလို့တာဝန်ရှိသူတွေကပြောဆိုပါတယ်။
ဆီးရီးယားနိုင်ငံကသူ့မှာရှိနေတယ်လို့လူသိရှင်ကြားပြောထားတဲ့ဓာတုလက်နက်တွေက80ရာခိုင်နှုန်းကိုဖယ်ရှားဒါမှမဟုတ်ရင်ဖျက်ဆီးခဲ့ပါတယ်။ဆီးရီးယားကဓာတုလက်နက်တွေဖယ်ရှားဖျက်ဆီးရေးအတွက်ပူးတွဲဆောင်ရွက်နေတဲ့ကုလသမဂ္ဂနဲ့ဓာတုလက်နက်တားဆီးရေး OPCW အဖွဲ့တို့ရဲ့အထူးညှိနှိုင်းရေးမှူးစစ်ဒရစ်ခါကဒီအချိန်နဲ့ဆက်ပြီးတော့သွားမယ်ဆိုရင်ဧပြီလမကုန်ခင်မှာဆီးရီးယားဓာတုလက်နက်တွေဖျက်ဆီးပစ်ရေး OPCW ရဲ့သတ်မှတ်ချက်အတိုင်းဖျက်ဆီးနိုင်လိမ့်မယ်လို့ပြောပါတယ်။ဒမတ်စကပ်စ်မြို့ပြင်နားမှာဒီဓာတုတန်းခွေနဲ့တိုက်ခိုက်ခံရမှုကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့တဲ့အတွက်ဆီးရီးယားအပေါ်နိုင်ငံတကာကဖိအားပေးတွန်းမြင့်ခဲ့ပြီးတဲ့နောက်မှာဒီဆီးရီးယားမှာရှိနေတဲ့ဓာတုလက်နက်တွေဖျက်ဆီးပစ်ပါမယ်လို့သမ္မတဘာရှာအယ်အာဆတ်ကသဘောတူခဲ့ပါတယ်။ဓာတုတန်းခွေတွေနဲ့တိုက်ခိုက်မှုဟာအာဆတ်ရဲ့အစိုးရတပ်တွေလက်ချက်ဖြစ်တယ်လို့ဒီအမေရိကန်အစိုးရနဲ့အနောက်မဟာမိတ်နိုင်ငံတွေကအပြစ်တင်ပါတယ်။ဆီးရီးယားအစိုးရကတော့ဒါဟာပြည်တွင်းစစ်ကိုဆင်နွှဲနေတဲ့သဘုံတွေရဲ့လက်ချက်ဖြစ်တယ်လို့စစ်ဆွဲပါတယ်။ဆီးရီးယားမှာပြည်တွင်းစစ်ဖြစ်နေတာ၄နှစ်ထဲရောက်နေပြီးတော့အသေးဆုံးသူဟာလည်းသိမ်းတဲ့ချီရှိနေပါပြီရှင်။
ပါကစ္စတန်နိုင်ငံမှာတော့ဒီကနေ့ဒီနိုင်ငံရဲ့တောင်ဘက်မှာနောက်တွဲရင်တက်ထားတဲ့ထွန်းဆက်ကိုခီးတဲ့ရင်ဘတ်စကားက နောက်ဖက်ကနေဝင်တိုက်တဲ့အတွက်လူ42ယောက်ထက်မနည်းသေးဆုံးပြီးတော့18ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ် Direct from Washington The
Voice of America VOA ထိတ်တန့်ရောက်တဲ့ရင်းတွေကိုမဆုမြတ်မွန်နဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါအခုကတော့ဒီကချင်ဒေသရဲ့စီရေးအခြေအနေကိုအရင်ဆုံးကြည့်ကြရအောင်ပါရှင်။ကချင်ပြည်နယ်မှာသတင်းတပတ်ကြော်ကြာဖြစ်ခဲ့တဲ့တိုက်ပွဲအတွင်းမြန်မာအစိုးရတပ်ဖွဲ့ကအရာရှိတအုပ်အပါအဝင်အ ਨੇ ဆုံး10ဦးကြာဆုံးခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ပါတယ်။ဒီကနေ့မှာတော့ကချင်ဒေသဘက်မှာတိုက်ပွဲတွေမရှိပေမဲ့နှစ်ဖက်စီရေးလှုပ်ရှားမှုတွေကတော့ရှိနေတဲ့အကြောင်းဒုက္ခသည်အရေးကူညီဆောင်ရွက်နေသူကပြောပါတယ်။မနနာချန်ကဒီအကြောင်းကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်ရှင
်။ဟုတ်ပါတယ်။ကချင်ပြည်နယ်မန်စီမြို့နယ်ပန်ခမ်းဒေသနယ်မိုးမောက်မြို့နယ်ဗမော်စိန်လုံလွဲချဲဘက်တွေမှာဧပြီလ10ရက်နေ့ကလေးကစတင်ပြီးသတင်းတပတ်ကြော်ကြားဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းမြန်မာအစိုးရတပ်ဘက်ကဗိုလ်မှူးတဦးပါဝင်အ ਨੇ ဆုံး10ဦးလောက်ကြာဆုံးခဲ့တယ်လို့စနေနေ့ကအစိုးရကနေသတင်းထုတ်ပြန်ခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်မန်စီမြို့နယ်တွင်ကမန်ဝင်းကြီးကျွေးရွာမှာဒုက္ခသည်9000လောက်ခိုလုံနေကြရပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့နှစ်ဖက်တိုက်ပွဲတွေဖြစ်တာမျိုးမရှိပေမဲ့စစ်ရေးလှုပ်ရှားမှုတွေကတော့ရှိနေတဲ့အကြောင်းလက်ရှိအဲ့ဒီဒေသကအခြေအနေတွေနဲ့ပတ်သက်ပြီးဒုက္ခသည်တွေကိုကူညီပေးနေသူခရီးရန်ဆရာတော်တဦးကအခုလိုပြောပြပါဗျ
။ဟုတ်လောလောဆယ်တော့ဒီမန်ဝင်းကြီးတဝိုက်ကရွာသားတွေကအကုန်လုံးကျွန်တော်တို့ဒီမန်ဝင်းကြီးရွာကအဲ့ဒလိတ်ဖျားချောင်းနဲ့နှစ်ချင်းဖျားချောင်းမှာအလုံးစုနေပါတယ်။ဥယေကအခုဒီနှစ်ချင်းဖျားချောင်းမှာက1,800ကျော်ရှိပါတယ်။အဲကက်တလီမှာတော့2,800-900လောက်ရှိပါတယ်။များအချင်းကတော့15နှစ်အောက်ကကလေးတွေကအများဆုံးဖြစ်ပြီးတော့အမျိုးသမီးတွေကဒုတိယအများဆုံးပေါ့။တက်ကြီးရွယ်ဦးလည်းတော်တော်များများပါပါတယ်။အဲပြီးတော့ဒီစစ်ကြောင်းရဲ့လှုပ်ရှားမှုကနှစ်ဖက်စလုံးကအခုလှုပ်တော့လှုပ်ရှားနေတယ်ဒါပေမဲ့ဒီတရက်နေ့တိုးတွင်းမှာတော့ဟိုတိုက်ပွဲတော့မဖြစ်ဘူးပေါ့။စစ်ကြောင်းရဲ့လှုပ်ရှားမှုကကျွန်တော်တို့ဒီမန်ဝင်းကြီးကျေးရွာနဲ့ဒီသမိုင်ကျော်ကျော်လောက်မန်ဝင်းကြီးကျေးရွာရဲ့အနောက်ဘက်ကရွာပေါင်းပချင်းရွာဆေးရွာလောက်မှာတော့ရွာသားတွေကလုံးဝမရှိတော့ဘူးအဲစစ်သားတွေပဲဖြစ်နေပြီပေါ့
ဒါပြင်မြမဆိုးရတက်တွေကမဝင်းကြီးကျေးရွာအနောက်ဘက်ကရွာတော်တော်များများမှာနေရာယူတက်ဆွဲထားပြီးတော့အဲ့ဒီနေရာကိုအရင်က KIA တက်တွေကထိန်းချုပ်ထားတာကြောင့် KIA ဘက်ကလည်းသူတို့နေရာကိုပြန်လည်ရောက်ယူဖို့ကြိုးပမ်းမှာဖြစ်တဲ့အတွက်နှစ်ဖက်အချိန်မီွေးတိုက်ပွဲတွေပြန်ဖြစ်လာနိုင်ခြင်းရှိတယ်လို့လည်းအဲ့ဒီခရီးရန်ဆရာတော်ကပြောပါတယ်ဒီလိုအခြေအနေမှာဒုက္ခသည်တွေအနေနဲ့အိမ်ပြန်ဖို့ကတော့မလွယ်သေးဘူးလို့ဆိုပါရယ် KIA ဘက်ကတော့ရှေ့တန်းမှာရှိနေတဲ့သူတို့ရဲဘော်တွေကိုတီးသန့်ညွှန်ကြားထားတာမျိုးမရှိပေမဲ့ကိုယ့်နယ်မြေကိုကျူးကျော်လာတဲ့တပ်ဖွဲ့တွေကိုတိုက်သွားမှာဖြစ်တယ်လို့ KIA ပြောရေးဆိုခွင့်ရှိသူဦးတောက်ခါကပြောပါရယ်ဒါ့အပြင်အခုတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စနေနေ့ကအစိုးရရဲ့ထုတ်ပြန်ချက်ထက်မှာစွပ်စွဲထားတာနဲ့ပတ်သက်လို့သူကအခုလိုတုံ့ပြန်ပါရယ
်အစိုးရကဒေါင်းစင်မျိုးစုံတက်လို့ရပါတယ်အထူးသဖြင့်သူတို့ရဲ့မြေရှင်ကမြေမြဆိုးမိုးရေးမြေရှင်ရေးပေါ့။ဇာနဲ့ဟာကတိုက်ပွဲပြင်းထန်ပြီးတဲ့နောက်ပိုင်းမှာသူတို့စက္ကန့်16စက္ကန့်27တဲ့အမှစီရင်နေချင်းတယ်လို့အဲ့ဒီကောင်းစင်နဲ့သူတို့လှုပ်ရှားပါတယ်။အဲ့ဒီနောက်ပိုင်းမှာတင့်မောင်ကိုရှင်နေရေးကောင်းစင်နဲ့သူတို့လှုပ်ရှားပါတယ်။အဲ့ဒီနောက်ပိုင်းမှာဥစားတကောင်စင်ကောက်ယူတဲ့အဖွဲ့တွေတက်လို့ချိုးရေးဆိုပြီးတော့လှုပ်ရှားပါတယ်။အခုကတော့အဲ့ခမရ96ခုတဲ့ဒုတိယမူချတော့ပိုင်းမချေပွဲပုံစံမျိုးသူတို့စီရင်လှူရှာမှုကိုလုပ်ပါတယ်ချိုးစစ်စင်တဲ့အပိုင်းပါဆိုတော့သူတို့ကကောင်းစင်မျိုးစုံတက်လို့ရပါတယ်ဒါပေမဲ့အဓိကသူတို့ရဲ့ကောင်းစင်ကနေနေစိုးမိုးရေးနေနေရှင်းနေရေးပ
ါဒီလိုနှစ်ဖက်ဖြစ်နေတဲ့တိုက်ပွဲတွေကြာဒုက္ခရောက်ကြရတဲ့ပြည်သူတွေအနေနဲ့ကတော့နှစ်ဖက်ခေါင်းဆောင်တွေအနေနဲ့ငြိမ်းချမ်းရအောင်ကြိုးပမ်းပြီးစစ်ပွဲတွေပြီးဆုံးတာကိုမြင်လို့တယ်လို့ဒုက္ခသည်ရေးကူညီပေးနေသူခရီးရန်ဆရာတော်ကပြောပါတယ
်ဒါနိုင်ငံတိုင်းငံမှာအဲတိုင်းရင်းသားတွေအားလုံးစစ်စစ်လုံးလုံးနဲ့ညီညွတ်ပြီးတဲ့နိုင်ငံတော်အကြီးအကဲလုပ်တဲ့လူအားလည်းတိုင်းရင်းသားတွေပေါ်မှာအားလုံးညံ့ညတာတာညံ့ညတာတာနဲ့ဥဆောင်ပြီးတော့အဲအုပ်ချုပ်မယ်ဆိုရင်ကျွန်တော်တို့ကျမတို့ပြည်သူပြည်သားတွေကအများဆုံးညှင်းချမ်းပြီးတော့ကျွန်တော်မြန်မာနိုင်ငံတော်ကြီးကဖွံ့ဖြိုးတိုးတက်လာတာကျွန်တော်တို့ကအဲ့ဒါလို့ရှင်ပါတယ်ကျွန်မ
မနေ့ပြန်တနင်္လာနေ့မှာတော့တနိုင်ငံလုံးတိုင်းတာနဲ့ပြည်ခက်ရဆဲရေးသဘောတူညီမှုရအောင်အစိုးရနဲ့ဆွေးနွေးနေတဲ့ UNFC ညညတော်တိုင်းသားလူမျိုးများ Federal Council အဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ရှင
်မနက်နာချမ်းစုစည်းတင်ပြခဲ့တဲ့ကချင်ဒေသစီရေးအခြေအနေဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမှာကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှူးဦးတန်းလွင်ထွန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာသမရဦးသိန်းစိန်ရဲ့၃နှစ်တာတည်တံ့ကာလအတွင်းနိုင်ငံရေးအတိုက်အခံတွေအပေါ်ဂရုတချို့မပြည့်ဝနိုင်သေးဘူးလို့ပြည်ပရောက်88ခေါင်းဆောင်ဟောင်းတူဖြစ်တဲ့ဦးမိုးသီးစွန်ကပြောပါတယ်။ရန်ကုန်မြို့မှာ VOA Editor ဦးသားညုံဦးကတွေ့ဆုံမြင်မြန်ထားတာ
ပါ။အခုကိုမိုးသီးစွန်တို့ဒီပြည်ရဲပြောင်းလာဆိုကို၂နှစ်လောက်ရှိပြီတဲ့
။ဟုတ်ပါဘူး
။အဝင်ထွက်လောက်တာပေါ့နော
်။ဟုတ်ပါတ
ယ်။ငါတို့သမရကအခုကသူအစိုးရဖွဲ့နေတာ၃နှစ်ကာလတည်းရောက်လာပါပြီ။အဲ့တော့ဒီကာလအတွင်းမှာသူတို့အနေနဲ့ဒီပြည်ပရောက်နေတဲ့ဒီမိုစီအင်အားစုတွေသူဖိတ်ခေါ်တယ်နိုင်ငံရေးလုပ်ငန်းစဉ်မှာပြည်ဝပါဝင်ပတ်သက်ခွင့်ပေးပါတယ်ဆိုတာကိုအထက်ထပ်ပြောထားတယ်အဲ့တော့ကုမူသီစံတို့အခုရောက်လာတာတကယ်ပဲသမရကပြောသလိုပဲနိုင်ငံရေးမှာပြည်ဝရောပူပေါင်းဆောင်ခင်ရရလာ
ဟုတ်အဲ့ဒီသူပြောတဲ့စကားတဝက်တော့မှန်တယ်ဗျာတဝက်ကမမှန်သေးဘူးပေါ့နော်တဝက်မှန်တယ်ဆိုတော့ကျွန်တော်တို့ပြည်လာခွင့်ရှိတယ်ကျွန်တော်စီဝေးတော်များတက်ခွင့်ရှိပါတယ်ကျွန်တော်တို့ရဲဘော်တွေလုပ်တဲ့စီဝေးပေါ့နောက်ကျွန်တော်မြင်နေတဲ့အမြင်တွေလည်းကျွန်တော်ပြောနေပါတယ်သတင်းစာတွေမှာဖတ်ရမှာပေါ့နော်အဲ့ဒီလိုပြောဖို့အတွက်လည်းကျွန်တော်ကဘာလို့မှအထောက်အရှက်မရှိပါဘူးအဲ့ဒါလည်းဒါဒီလိုလွတ်လပ်စွာပြောခွင့်လည်းရှိတယ်။ဒါပေမဲ့ပြဿနာကျွန်တော်တို့ဒီနိုင်ငံရေးလှုပ်ဖို့အတွက်ပေါ့နော်။အတွက်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့လိုအပ်နေတဲ့နိုင်ငံသားပြန်လျှောက်ထားတဲ့ဟာတွေကအခုတည်းကချမလာဘူးပေါ့နော်။ချမလာဘူး။ဘယ်တော့ချလာမှန်းလည်းမသိဘူးပေါ့။အဲ့လိုဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ပြင်ဆင်ရမယ့်ဟာတွေနိုင်ငံရေးအသင်းပင်အတွက်ဟဲ့လားလူမျိုးရေးအသင်းပင်တွေအတွက်ပြင်ဆင်ရမယ့်ဟာတွေအတွက်ကိုကျွန်တော်ပြင်ဆင်ခွင့်အပြည့်ဝမရဘူး။ဥပမာပြောမယ်ဆိုရင်ဥပမာကိုအောင်သူငယ်ကောင်းသူငယ်လို့ဆိုတော့ဗဟုအဖွဲ့ကကိုဝင်းမင်းတို့အစိုးရကိုဒီလိုပြန်လာခွင့်2030မတိုင်မီတည်းကသူတို့ကူညီခဲ့တယ်ကျွန်တော်အဖွဲ့မှာဒုက္ခလုပ်ခဲ့ပါတယ်တရားကအတွင်းမှုလုပ်ခဲ့ပါတယ်သူတို့ပြန်သွားတယ်ပြန်သွားပြီးတော့ဒီတတ်နိုင်တဲ့များသူတို့ကူညီပေးကြတယ်အစိုးရအဖွဲ့သူတို့အစိုးရလည်းခိုင်းတာလည်းအများကြီးရှိပါတယ်အဲသူသဖြင့်ဒီလိုတင်နန်းပိုင်းတွေပေါ့နော်ဗဟုအဖွဲ့အဲ့တော့အဲ့ဒီမှာမှာဆိုလို့ရှိရင်သူတို့ဆိုနိုင်ငံသားပြန်ချမပေးသေးဘူးသူတို့ဆိုနိုင်ငံသားဘယ်နိုင်ငံသားမှလည်းသူတို့မခံယူခဲ့ဘူးအဲသူတို့ travel document တွေသူတို့ကင်ပြီးတော့ရှောက်သွားခဲ့ရတယ်အဲ့တော့ကိုတိုင်းပြည်ပြပွင့်လင်းလာပြီဆိုလို့သူတို့ပြန်လာတယ်ပြန်ခုတယ်မပွင့်ခင်ပေါ့2030မတိုင်မီတည်းကဆိုတော့နှစ်နှစ်သုံးနှစ်လောက်ထဲကသူတို့ကူညီခဲ့ပါတယ်။အဲ့လိုကူညီခဲ့တဲ့လူတွေတော့မှခုနိုင်ငံသားပြန်မချပေးဘူး။တချို့ကြတော့ပြန်ချပေးတာရှိတယ်။တချို့ကြတော့လည်းရသွားတဲ့လူတွေကရသွားတယ်ဆိုတော့အဲ့တော့ပြန်လာတဲ့လူတွေအတွက်တော့မှအစိုးရက divide and rule ပေါ့ဗျာခွဲပြီးတော့လုံနေသလိုဖြစ်နေတာပေါ့နော်
။ဟုတ်ကဲ့လွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်လို့ဘယ်လိုရှိပါလဲ
။လွတ်လပ်စွာသွားလာခွင့်တော့သွားလို့ရပါတယ်။ကျွန်တော်သွားပါတယ်တက်နိုင်ငံလုံးဤပါတော်တော်များများပေါ့နော
်ဟုတ်ကဲ့ခုနနိုင်ငံသားခွင့်ရေးကိစ္စပါကျွန်တော်ကနိုင်ငံသားခွင့်ရေးလို့ဘာကြောင့်ပြောရလဲဆိုတော့ခုနနိုင်ငံရေးမှာပါအောင်ပတ်သက်ခွင့်ပေါ့မှာယူကောဥပဒေမှာဆိုလို့ရှိရင်ပြည်တွင်းပြည်မြန်မာနိုင်ငံတည်းမှာ10နှစ်တက်တန်းရှိတဲ့လူမှအ
ေးပေါ့အဲ့ဒါလည်းအကန့်အသတ်
ကိစ္စပေါ့အဲ့ကန့်သတ်ပေါ့အဲ့ကန့်သတ်ဘူးအများကြတော့
အဲ့ဒီအခြေခံဥပဒေမှာအဲ့ဒီဘိုင်းနေရာလည်းပြင်မပေးသေးဘူးပေါ့နော်အခြေခံဥပဒေမှာပြင်မပေးတဲ့အတွက်နံပါတ်1ကျောင်းနိုင်ငံသားကတ်တွေလည်းမရသေးဘူးနံပါတ်2ရလာပြီဆိုရင်တော့ကျွန်တော်2015ယူကောဝင်ကျင်တယ်အဲ့ဒါဆိုဒီဥပဒေကကျွန်တော်ယူကောပုံလို့မရအဲ့ဒါဆိုကျွန်တော်တို့ ਨੇ ဒူပါနိုင်ငံသားရောက်လာတဲ့ကျိုဒီရဲဘော်တွေပညာရှင်တွေရှိတယ်ဟိုကျိုဒီတိုင်းပြည်အတွက်ပြန်ပြီးပြန်လေဒီဆောက်ရည်လုပ်ပေးခြင်းတဲ့ရဲဘော်တွေရှိတယ်ဆိုတော့သူတို့အနေနဲ့ကဒီ constitution အရအခြေခံဥပဒေအရဆိုသူတို့ဝင်ပြီးတော့ယူကောက်ဘဝင်လို့မရအောင်ဖြစ်တယ
်ဟုတ်ကဲ့အဲ့ဒါလေ
အဲ့ဒါလည်းပြင်ပေးဖို့လိုတာပေါ့
နောက်ချက်ကတော့ဝေဖန်မှုပေါ့ဆူရကိုဝေဖန်ပြောကြအောင်အရင်ကတော့တောက်လျှောက်ပြည်ပဒီမိုစီဖွဲ့စည်းတွေကတကယ်ကိုပြင်းထန်ထန်
ပြောလာတယ်
ဆိုရအောင်ပြောလာခဲ့လို့ရောပြည်တွင်းမှာပြန်ရောက်လို့ရောအဲ့လောက်ထိပြောရေးဆိုခွင့်ရှိရလားဒါမှမဟုတ်ကိုယ့်အကူပဲတုံတောင်းပြန်လို့ကြာလား
အများစုကတော့ပြောရေးဆိုခွင့်တော့ရှိပါတယ်အများစုကကိုယ့်အကူပြန်တုံတောင်းလို့ကြာတယ်လူကပိုများတယ်ကျွန်တော်တို့ကတော့ပြောတဲ့နေဟာတော့ပြောနေပါတယ်ဆိုတော့ဘာလို့တုံတောင်းလို့ရလဲဆိုတော့ကလူပြင်းပြထန်ထန်ပြောလိုက်နောက်တစ်ခေါက်လာရင်ငါ့ကိုဗီဇာများညင်မလားပေါ့အဲ့တော့ဗီဇာမပေးတော့ဘူးဆိုတာမျိုးအဲ့တော့ဗီဇာတော့ပေးမယ်တော့ဒီအစိုးရအနေနဲ့တော့ဒီကြံ့ရွယ်ထားတယ်ပေါ့နော်ပြောနေတယ်တို့တော့တချို့ဘက်မှာဒီ administration ပေါ့အုပ်ချုပ်ရေးဘက်တန်ယုံတွေဘက်မှာ bureaucracy တွေရှိတယ်အဓိကပြည်ထရေးရဲ့တာဝန်ရှိတာပြီးတော့ကျွန်တော်တို့ဒီ immigration ရဲ့အဲ့ဒီနှစ်ခုကြားထဲမှာတရားနဲ့ရောက် volleyball တွေပုံနေကြတဲ့ခါကျတော့သေသေးချာချာမြန်မြန်ထက်ထက်လုံမပေးတာလည်းရှိတယ်ဥပမာဂျပန်ကမြန်မာတော်တော်များများဒုက္ခရောက်နေတယ
်ကုမှုသီးစုံဆိုအခုဆိုတစ်နှစ်ကျော်လောက်မြန်မာနိုင်ငံထဲမှာလာပြီးတော့နိုင်ငံရေးပြန်လုံနေတယ်အဲ့တော့နိုင်ငံရေးရောက်တော့ထက်ထက်ဝင်ဝင်လုံနိုင်ခွင့်ရှိလားဥပမာဆိုဆန္ဒပြတဲ့ကိစ္စမျိုးတွေမှာပါဝင်ပတ်သက်တာဘောမှာကန့်သက်ခံရတာမျိုးတွေပဲတိုင်းပြီးတော့ကြုံရလား
အခုကျွန်တော်ကိုနဲ့ကိုကဟိုဟာဟိုဘက်လည်းမဟုတ်ဒီဘက်လည်းမဟုတ်ဖြစ်နေသေးတယ်လေအဲ့တော့ကိုကကိုလည်းထိမ့်သိမ့်နေရတဲ့အပိုင်းတွေလည်းရှိတယ်ဆန္ဒပြပွဲတွေကျွန်တော်သွားပေါ့ပူပေါင်းမယ်ဆိုလဲပူပေါင်းလို့ရတယ်သို့တော့ကျွန်တော်လို့သွားပူပေါင်းလိုက်ရရဖြင့် ကျွန်တော်အခုရှောက်ထားတဲ့နိုင်ငံသားမှာပြန်ရှောက်လာမှုမှာသူကစောင့်ကြည့်နေတယ်လို့ဖြစ်နေလေကျွန်တော်အချိန်ကဥပဒေအရပြန်လာတဲ့ဒီအစိုးရဆုံးဖြတ်ချက်နဲ့ပေးတာမဟုတ်ဘူးကျွန်တော်ရဲ့နေမှုထိုင်မှုကိုစောင့်ကြည့်နေလို့ဖြစ်နေဒါအစိုးရရဲ့62ကနေခဏအထိအဆက်ဆက်မှားယွင်းခဲ့တဲ့ policy ဖြစ်နေတာပေါ့ကျွန်တော်ရဲ့နေမှုထိုင်မှုကကျွန်တော်ဘယ်လောက်ထိဟလာကိုအပရိတ်လုပ်လဲမလုပ်လဲအဲ့လိုမျိုးတွေပေါ့ဆိုတော့အဲ့ဒါလို့ဆိုလို့ရှိရင်ဒါကတကယ်ပြောင်းလဲမှုကြီးဆိုတာပြောရခက်တာပေါ့
ကိုမိုးသီးစင်တို့အခုဗမာပြည်ရောက်တဲ့တစ်နှစ်ကျော်ပြီဒီမတိုင်ခင်ကဘလူးမျောလင့်ထားပြီးတော့ဗမာပြည်ရောက်ပြောင်းခဲ့တာလေအဲ့မျောလင့်ချက်အတိုင်းကအခုဖြစ်ရလား
အဲ့ဒီအတိုင်းပါမဖြစ်သေးဘူးပေါ့ဘရောမျောလင့်ချက်ကျွန်တော်တို့ဆွေးနွေးချက်တွေမှာပြန်လာပါနိုင်ငံရေးလုပ်ပါပြီးတော့ကျွန်တော်တို့နိုင်ငံသားခွင့်ပြန်လျှောက်မယ်ဆိုရင်ပြေးပါမယ်ဒီဘက်ကနိုင်ငံသားဆောက်ထားမှုလည်းမဆွန့်လွတ်ပါနဲ့ဟုတ်ပြီးတော့ဒီဘက်ကတရားပေါက်ရပြီဆိုမှဟိုဘက်ဆွန့်လွတ်ပါဆိုပြီးတော့ gentleman agreement တွေပေါ့နော်ပြီးတော့တွေ့ကျင်တဲ့လူနဲ့တွေ့ပါနော်လာဒီကိုယူဆချက်တွေထုတ်ဖို့ပြောနိုင်ပါတယ်ပေါ့အဲ့ဒီဘိုင်းဒီမှာတော့ရတယ်သို့တော့မရသေးတာနိုင်ငံသားဖြစ်မှုတွေမှာမရသေးဘူးပေါ့နော်ဆိုတော့ဒါတွေကိုလည်းမြန်မြန်ထက်ထက်ချမှတ်ပြေးစေချင်တယ်အဲ့ဒါဆိုရင်ကျွန်တော်တို့ကလည်းတရားအဖွဲ့ကျွန်တော်ပါတီတစ်ခုထောင်ဖို့လိုတယ်အဲ့တော့အခုကျွန်တော်မထောင်နိုင်သေးဘူးဖြစ်နေတယ်ပြီးတော့ကျွန်တော်ဒီနိုင်ငံရေးပါတီအတွက်စည်းရုံးရေးတွေကျွန်တော်ဆက်လုပ်ရတော့မယ်ဒီ2015အတွက်ကျွန်တော်ရွေးကောက်ပွဲဝင်ခြင်းနဲ့ကျွန်တော်တိုင်းပြည်အတွက်ပြုပြင်ပြောင်းလဲရမယ်စီးပွားရေးလူမှုရေးနိုင်ငံရေး policy တွေကျွန်တော်တို့ပြောခြင်းနဲ့အဲ့တော့ကျွန်တော်ရွေးကောက်ပွဲဝင်ရမယ်ဒီကိုယ့်ရဲ့ constituency တွေနေမြေတွေနဲ့ထိတွေ့ရမယ်ဒေတာဖွံ့ဖြိုးရေးတွေသူတို့ပြည်သူလူတွေနဲ့နှနာချက်တွေကျွန်တော်တို့ပြောရမယ်အဲ့လိုပြောချင်တဲ့ဆန္ဒရေးလဲကျွန်တော်မှာအပြည့်အဝရှိတယ်
အဲ့တော့အဲ့လိုကိုမိုးသီးဆန္ဒရှိတဲ့နိုင်ငံရေးဆက်လုပ်ဖို့ကိစ္စကိုအခုလိုဖြစ်နေတဲ့အခြေအနေကိုစောက်ဝင်ဂါဇာကအာဏာပိုင်တွေနဲ့ရောထပ်ပြီးတော့ဆွေးနွေးညှိနှိုင်းတာ
မျိုးဒီကြားထဲမှာကျွန်တော်တို့တော့ထပ်ဆွေးနွေးပါမယ်ဆွေးနွေးတဲ့အခါမှာလဲအရင်ကတော့ကျွန်တော်တို့တွေ့ခဲ့တာတွေရှိပါတယ်တဆန်ကလူကြီးတွေနဲ့ okay လုပ်ပေးပါမယ်လို့သူပြောကြပါတယ်ဒါပေမဲ့ခွင့်ပြုတော့ဖြစ်မလာသေးဘူးပေါ့
နောက်တစ်ပိုင်းကတော့ဒီပြည်တွင်းမှာငကူရှိပြီးသားအဖွဲ့စည်းပါကိုမိုးသီးဆိုလို့ရှိရင်88ကအထင်ကြီးကောင်းဆောင်တူပါပဲဒီမှာပြည်တွင်းမှာလည်း88အဖွဲ့စည်းတွေရှိတယ်တခြားနိုင်ငံရေးပါတီတွေရှိတယ်အဖွဲ့စည်းတွေရှိတယ်ပြည်တွင်းကအဖွဲ့စည်းတွေကကိုမိုးသီးဆိုဝင်ကားစားမှာနွေထွေးမရှိဘူးဆိုတဲ့ဝဘတ်ဂျက်တွေအများကြီးရှိပါတယ်နောက်ပိုင်းမှာအခြေအနေဘယ်လိုရှိပါလ
ဲနောက်ပိုင်းမှာတိုးတက်မှုတွေတော့ရှိပါတယ်ကျွန်တော်ဒါပထမပိုင်းတော့ဒါဖြစ်လေဖြစ်တာရှိတဲ့သဘောပေါ့ဗျာကျွန်တော်တော့ဝေးကွာနေတာကြာလာတဲ့အခါကျတော့တော့အေးဆက်တဲ့အပိုင်းတွေပေါ့နော်တော့သူတို့ကိုတိုက်ကလည်းထောင်နေတယ်ကြာနေကြတဲ့ခါကျတော့ကျွန်တော်တို့ party back ကဘာလုပ်တယ်ဆိုတဲ့ information တွေမရအောင်လေဆိုတော့ထောင်ကြတာလည်းနှစ်ပေါင်းအများကြီးကြာနေတာဟုတ်ဆိုတော့လွတ်လာတဲ့နောက်ပိုင်းမှာတော့သူတို့ဒီအချက်လက်တွေကိုပြန်စဉ်းစားနိုင်မယ်သုံးသပ်နိုင်မယ်လို့တော့ကျွန်တော်ယူဆတယ်ကျွန်တော်အနေနဲ့ကတော့ဒီမှာရှိနေတဲ့ပြည်တွင်းအင်အားစုတွေအကုန်လုံးကိုဟလာပြန်ပြီးတော့ထိတွေ့ဖို့ဆက်ဆံဖို့ပူးပေါင်းလုပ်ဖို့ကတော့အများအားဆန္ဒရှိပါတယ
်ခုလက်ရှိသူတို့သွားလုပ်နေကြတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေလူမှုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ကုမှုစီဆောင်မျိုးလို့ရှိပါလား
ကျွန်တော်အမြင်ကတော့သူတို့ဒီထက်ပို့ပြီးတော့เนาะနိုင်ငံရေးကတက်တက်ကြွကြွလုပ်ဖို့လိုတယ်ပြောဖို့လိုတယ်ကျွန်တော်တို့ပြည်ပရောက်တည်ပြီးပဲတုံတောင်းလုပ်ကြတာမဟုတ်ဘူးပြည်တွင်းမှာရှိနေတဲ့ဒီ88အင်အားစုတွေကိုယ်တိုင်ကတုံတောင်းဖြစ်လာတယ်ကျွန်တော်မြင်တယ်လေအခုဖြစ်နေတဲ့ဗမာပြည်မှာဟာလယ်သိမ်းတဲ့ကိစ္စမြေသိမ်းတဲ့ခြေကောင်းဥတွေပြောင်းလဲမှုကိစ္စတွေအဲ့ဒီအချိန်ပေါ်မှာကျွန်တော်တို့အားလုံးကခုလောလောဆယ်အာဏာမရဘူးအဲ့တော့ကျွန်တော်တို့က opposition ဖြစ်တယ်အတိုက်ခံပြန်အဲ့တော့အတိုက်ခံဖြစ်နေတဲ့အတွက်ကျွန်တော်တို့ကပြောစရာရှိတာပြောရမှာပဲလေဒါအာဏာစရာလည်းမလိုဘူးဒါနိုင်ငံရေးကဟိုဒီပြည်သူလူထုကနေပြီးတော့ voice တွေကျွန်တော်ထုတ်ပေးရတယ်ကျွန်တော်တောက်ဝင်မယ်အဲ့အတွက်အာဏာစရာမလိုဘူးနိုင်ငံမှာအာဏာလို့မရဘူးဘာလို့ပြည်သူကိုတစ္ဆာဖောက်လို့ဖြစ်မယ်ကျွန်တော်တို့ကဒီအပြက်ကိုပြောနေကြတာမဟုတ်ဘူးတိုင်းပြည်ကောင်းစေချင်လို့ပြောနေတာကျွန်တော်လက်နဲ့ကင်ပြီးတိုက်နေကြတာမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့ဗဇက်နဲ့တော့ပြောရတော့ဒါဒီမိုကရေစီနိုင်ငံရဲ့ကျင့်စဉ်တစ်ခုပဲဥပမာကျွန်တော်တို့အမေရိကန်ကွန်ဂရက်ကိုပဲကြည်ကြည်ဗြိတိရှ်ပါလီမန်ပဲကြည်ကြည်ထိုင်းလွှတ်တော်တွေပဲကြည်ကြည်အစိုးရအဖွဲ့တွေရဲ့လုံရက်တွေကို opposition ကပြောဖို့ပြောရမှာအခု even ဒေါန်ဆန်းစုကြည်ပဲကြည်ပါအခုလွှတ်တော်တွေမှာသွားထိုင်းတဲ့ခါမှာသူပြောဖွင့်ဆိုခွင့်တွေကိုရှင့်ကျိန်နေရတဲ့ပုံစံအပေါ်နေရတယ်လေဆိုတော့အစိုးရအနေနဲ့ကအဲ့ဒီ behavior ပေါ့ဗျာအမှုချင်းကိုပြောင်းဖို့လို့လေခွင့်ရေးပေးဖို့လို့လေကျွန်တော်တို့ဆိုတော့ပြောရေးဆိုခွင့်ဆိုအဲ့ဒါကိုပြောတာအဲ့လိုပြောတာလေးကပြင်းထန်သွားမယ်ပြောရလေးကပို့ပြီးမှန်တယ်သူတို့ကအဲ့ဒါကို feeling ဖြစ်နေသွင်းလိုက်တယ်နဲ့နာတယ်ဟလာခံစားချက်ဖြစ်တယ်ဖြစ်ပြီးတော့ခါကြရင်ကျော် cooperate မလုပ်ဘူးပူပေါင်းဆောင်ရွက်မှုမလုပ်တာဟလာနော်ဒီလိုအကန့်အသတ်တွေဖြစ်လာတာတွေကြောင့်လူတွေကဘယ်လိုဖြစ်လဲဆိုတော့ပြောရတာကိုမြင်တော်များလဲကျွန်တော်တို့မပြောဘဲနေတယ်အဲ့လိုမပြောဘဲနေရအစိုးရကိုပို့ပြီးတော့ဟိုလမ်းမကိုတွန်းပို့နေလို့ဖြစ်နေတာပေါ့
နောက်ချက်ကတော့ဒီ88အင်အားစုတန်ပတ်တယ်လို့ပါတဲမှာခုနကကုမူးသီးဆိုကမှနိုင်ငံရေးလုပ်မယ်လွတ်တော်လဲဝင်မယ်ပြပြကပြောဆိုတာရှိတယ်ဒါပေမဲ့88ဖွဲ့စည်းကဒီဥစား2ဥစားလောက်ပဲနိုင်ငံရေးဆက်လုပ်မယ်ကျွန်တော်ကတော့လူမျိုးရေးလုပ်ငန်းတွေလုပ်မယ်ဆိုတဲ့သဘောမျိုးဝင်သွားနေတာရှိတယ်အဲ့တော့သူတို့ဘက်ကလည်းဝေဖန်လာနိုင်တာကပြပလာတဲ့အင်အားစုတွေကအစိုးရအခုလုပ်နေတာကိုအရန်အယုံလဲလုံးနဲ့ယုံနာမြန်လုံးနဲ့ဆိုတဲ့အမည်မျိုးတွေရှိကောင်းရှိနိုင်ပါလေအဲ့ပုံမှာကိုမသိဆို
ကျွန်တော်တို့ကယုံနာမယုံနဲ့ဆိုတာတဲ့တကူလုံးတဲ့နဲ့ဟာတွေကိုလုံးဖို့ပါပဲလေဆိုတော့သူတို့လည်းလုံးတဲ့နဲ့ဟာတွေလုံးစစ်ခြင်းနဲ့ဟိုကပုံမှန်လည်းပြောရအောင်ဆိုအခုလာမယ့်2015အတွက်ကျွန်တော်တို့ပြင်ဖို့လုပ်တယ်အနည်းဆုံးလူ90လောက်ကျွန်တော်တို့ဘက်ကစစ်စစ်အင်အားဆိုတာအနည်းဆုံး90ရာနေအထက်ပေါ့ ကျွန်တော်တို့ရွေးကောက်ပွဲဝင်ဖို့လိုတယ်အမှတ်တွေဖြစ်နေပေါ့အဲ့ဒီအတွက်အခုဆိုရင်ကျွန်တော်ကဆိုတနည်းကြော်ကြော်ပဲကျွန်တော်အဲ့မှာကျွန်တော်တို့ကိုယ့်ရဲ့မဲဆန္ဒနဲ့ကိုသတ်မှတ်အဲ့ဒီမှာကိုစစီယုံးကြီးတွေလောက်ရတော့စီယုံးကြီးဆိုတာပြည်သူလူထုရဲ့ဘာတွေနဲ့နားတယ်ဘာတွေလိုချင်လဲဆိုတော့ကျွန်တော်တို့သူတေသနာလောက်အောင်ခုပြည်ကိုကရက်တီရမယ်မဲဆန္ဒနည်းမြေအတွက်ပြည်သူလူထုလောက်ရတော့မယ်လေဒါအခုကျွန်တော်တို့ democratic reform ဖြစ်နေခါမှာဒီနေ့ကာလပေးထားတဲ့အခြေအနေကကျွန်တော်တို့လုပ်ရမယ့်ဟာဒါပဲအဲ့တော့အဲ့လိုဟာမျိုးတွေစလုပ်ဖို့အတွက်အခုကျွန်တော်တိုက်တွေ့တယ်ရှင်းရှင်းရှင်းမျိုးဆက်တွေတွေ့တဲ့ခါကျတော့သူတို့ကိုကျွန်တော်အမတ်တွေဖြစ်စေချင်တယ်တချို့เนาะဥပမာနိုင်ငံရေးပါတီဘာဖြစ်လို့ကျွန်တော်တို့ရဲ့တာဝန်မပြီးသေးတဲ့တာဝန်အဲ့အတွက်တချို့ကနိုင်ငံရေးအမတ်တစ်ခုလောက်ရတဲ့ခါမှာပုဂ္ဂိုလ်ရေးကျွန်တော်တို့ဆွန့်လွှတ်မှုတွေတချို့ကျွန်တော်လုပ်ရမယ်ထပ်ပြီးတော့ပေါ့ကျွန်တော်တို့ရဲ့ပုဂ္ဂိုလ်လွတ်လပ်မှုတွေဆုံးရှုံးနိုင်ပါတယ်အဲ့တော့အဲ့ဒါတွေလုပ်ရမယ်နောက်တစ်ခုကကျွန်တော်တို့ဒီပြောင်းလဲမှုကြီးတွေမှာဟာလာလွတ်တော်တဲ့သွားပြီးထိုင်နေရတဲ့ပုံစံမျိုးလည်းဖြစ်ချင်းဖြစ်မယ်သောတော်ညာလေပြည်သူရဲ့ဒုက္ခဒုက္ခအခက်ခဲတွေကိုပြောနိုင်တဲ့လူတွေပြောရဲဆိုရဲတဲ့လူတွေဒီလူတွေဖြစ်တယ်ပြောလို့ရတဲ့စင်မြင့်ကိုအစိုးရအနေနဲ့ဒီနေရာမှာဖန်တီးထားတယ်အဲ့ဖန်တီးတဲ့နေရာကိုကျွန်တော်တို့ကတက်ပြောရမှာပဲအဲ့တော့တို့အားလုံးလည်းကျွန်တော်တိုက်တွန်းခြင်းတယ်အခုကျွန်တော်တော်တော်များများကို live တွေ့ပါတယ်တွေ့တဲ့ဟာအဓိကကျွန်တော်ရဲ့တိုက်တွန်းချက်ကတော့2015အတွက်ပြင်ကြတော်ဆန်းစုကြည်ဘာလုပ်မလဲဆိုတာကိုစောင့်ကြည့်နေကြနဲ့ကိုလှုပ်ဆရာရှိတာတွေကိုလှုပ်ကြ2015ရွေးကောက်ပွဲကိုဝင်ဖို့ကျွန်တော်အားလုံးတိုက်တွန်းတဲ့ပုံစံမျိုးကျွန်တော် live ဆွေးနွေးနေပါတယ်အဲ့လိုဆွေးနွေးတဲ့အခါမှာအများစုကအဲ့ဒါကိုလက်ခံတယ်အတွေးခေါ်ရခင်ဗျားလုံမလားဆိုရင်မလုံဘူးမလုံမဲ့သူကများနေတယ်ဆိုတော့အဲ့ဒါကျွန်တော်အတွက်ကနည်းနည်းစိုးရိမ်စရာဖြစ်တယ်အဲ့လိုလုံချင်တဲ့လူတွေကပြပရဲပေါ်တွေကကြတော့ပြပမှာနေခဲ့ဘူးလို့ဆိုတော့နည်းနည်းမြင်ထားတဲ့အမြင်ရှိတာပေါ့သူတို့ကကြတော့လုံချင်တဲ့နေထားရှိတယ်အဲ့တော့အဲ့လိုနှစ်ခုဖြစ်တယ်ဒီထဲမှာဖြစ်နေတဲ့အင်အားစုကအများစုပေါ့နော်ချက်ချင်းမျိုးစအများစုထဲမှာရွေးကောက်ပွဲတကယ်ဝင်မဲ့ဆိုတော့အင်အားစုကနည်းတယ်
အဲ့တော့အနေထားက88မျိုးဆက်မှာလည်းပြည်တွင်းပြပမှာအမြင်ကွာချက်ပုံစံလို့ပြောနိုင်တ
ယ်ရှိရှိဟုတ်တယ်အဲ့ဒါလည်း
အဲ့ဒါဘာကြောင့်လို့ယူဆပါလဲ
ဘာကြောင့်လဲဆိုတော့အဲ့ဒါကလည်းခုနကကိုရက်တီခဲ့တဲ့အတွေ့အကြုံတွေပေါ့နော်ကိုရက်တီဖြတ်သန်းလာခဲ့ရတဲ့အတွေ့အကြုံဒီထဲမှာရှိတဲ့ရဲဘော်တွေနဲ့လက်ရှိချင်းတွေယူမယုံသေးတာလည်းပါမှာပေါ့လက်ရှိချင်းတွေကြီးထဲမှာအဲလောက်ရတာခက်ခဲမယ်လို့တို့မြင်ကောင်းမြင်နိုင်တယ်ပြပရောက်နေတဲ့ရဲဘော်တွေအနေထားကြတော့တို့မှာလေ့လာခဲ့တဲ့ဟာတော့တို့ရဲ့အသက်အရွယ်အဲ့တော့ဒီဟာအဲ့ဒီဟာတွေကိုဒီမှာဒီလွတ်တော်ထဲမှာပြန်ပြီးတော့တို့ပေးဆက်ခြင်းနဲ့အနေထားဖြစ်နေတယ်တို့မဟုတ်
ပြည်တွင်းမှာရှိနေတဲ့အင်အားစုတွေကရောပြပမယုံကြည်တာဖြစ်နိုင်လားဥပမာဆိုပြပမှာဖြစ်ခဲ့တဲ့အရင်ကိစ္စမျိုးတွေပေါ်မှာမူတည်ပြီးတော့တို့မှာ gear ရှိတယ်အဲ့ဒါတွေပေါ်မှာမယုံကြည်
ဒါလည်းဖြစ်နိုင်ပါတယ်ဒါတွေလည်းပါတာပေါ့လေအကုန်လုံးပေါ့အထွေတွေပေါ့ဟိုလောလောဆယ်မှာတော့ဘာမှတပြီလုံးမှာဖြစ်နေတဲ့ဟာပေါ့အဲ့ဒါတော့တန်တရားဖြစ်မှုပေါ့တယောက်ကိုတယောက်တန်တရားတွေဖြစ်နေရတယ်အဲ့ဒီအနေထားကြီးကိုကျွန်တော်တို့အားလားတစ်ခုတည်းတော့ကျွန်တော်တို့ပေးရမယ်အဲ့ဒီနေသားကိုပြန်ပြီးကြော်လွှားနိုင်အောင်ကျွန်တော်တို့ဂျိုးပန်းနေကြရတာပေါ့နော
်ကိုမှုသီးဆုံးလဲ88မျိုးဆက်ခေါင်းဆောင်တကူပါ88မျိုးဆက်ခေါင်းဆောင်တူအနေနဲ့လက်ရှိတွားနေတဲ့88မျိုးဆက်တွေပေါ့မျိုးဆက်ဆို88ပွင့်လင်းမှာမဟုတ်ပါဘူးအားလုံးကိုခြုံပြီးတော့ပြင်းပြပါအဲ့တော့ဒီအင်အားစုကြီးတစ်ခုလုံးရဲ့ net ပတ်သက်လို့ vision ပေါ့အမြင်ဘယ်လိုများရှိလ
ဲသူတို့ကဟိုဒီဘက်မှာကျွန်တော်အနေနဲ့ပထမဆုံးမြင်တာတော့လူမှုရေးပေါ့နော်လူမှုရေးစီးပွားရေးဒီ26ပြီးခဲ့တဲ့5နှစ်လောက်ပေါ့နော်ဒီပြီးခဲ့တဲ့စစ်အုပ်အဖိနှိပ်မှုတွေကြောင့်တော်တော်လေးကိုပြိုကျသွားတယ်ထိခိုက်နေတာပါလေဗျအဲ့ဒါတွေအတွက်ပြန်ပြီးဖွင့်ပြွေးလုပ်ပေးတဲ့ဒီရှိတဲ့မျိုးဆက်တွေအတွက်ဟောမှာပညာရေးဘိုင်းနေမှာလူမှုရေးဘိုင်းစီးပွားရေးဘိုင်းအကုန်ပြိုကျသွားတယ်ကျွန်တော်တော်တော်လေးကိုစိတ်မကောင်းဖြစ်တယ်အဲ့ဒီအတွက်ပြည်2015အတွက်အများစုကအဲ့ဒီပြတ်အခြေခံကြောင့်ရွေးကောက်ပွဲ ready မဖြစ်ဘူးဖြစ်သွားတယ်တို့အဲ့ဒီအခြေအနေကြားတွေကြောင့်ဘာလို့ဆိုတော့အဲ့တော့တို့ကိုပြန်ပြီးတော့ rehabilitation ပေါ့ဗျာပြန်ပြီးတော့ဟိုတည်ဆောက်ပေးဖို့ ਆ ကျွန်တော်တို့88မျိုးဆက်ကျန်တဲ့အင်အားစုတွေ88အဖွဲ့တွေရောအမျိုးသားတိမျိုးသားတာဝန်ကိုရှိတယ်။ကျွန်တော်အနေနဲ့ကတော့တို့ကလက်ရှိနိုင်ငံရေးအင်အားစုတရဖြစ်နေတို့ဖန်တီးဖို့လိုတယ်။သို့မဟုတ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့ဝင်ဖို့လိုတယ်။ဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့မှာအမတ်တွေဖြစ်နေတော့လည်းကောင်းပါတီဝင်တွေဖြစ်နေတော့ဝင်ထုတ်လည်းရတာပဲလေနိုင်ငံရေးဆက်လုပ်ဖို့ကတော့လိုအပ်နေပြီ
။ဟုတ်ကဲ့ကမ္ဘာ့တည်ဆုံကျေးဇူးအများကြီးတင်ပါ
တယ
VOA မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှဦးတန်းလွင်ထွန်းစီစဉ်တင်ဆက်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA American အသံရဲ့တင်ဆက်နေတဲ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။မကြာခင်မှာတော့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရမှာပါ။ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သုံးသက်ချက်အစီအစဉ်နဲ့တက်ကြီးစကားအစီအစဉ်မှာတော့ဆရာမောင်ဆန်းကြီးကဗားရီများပြောပြပေးဖို့ရှိပါတယ
်။ရဲဘော်များမိတ်ဆွေများခင်ဗျာ။ဒီနေ့ကျွန်တော်ပြောချင်တာကတော့ခွေးလေးတွေကြောင်လေးတွေကြောင်ပါပဲအိမ်မွေးတိရစ္ဆာန်ဖြစ်လို့လူတွေကချစ်ကြတဲ့ခွေးလေးကြောင်လေးတွေကို
မကြခင်မှာနားဆင်ကြရအောင်ပါရှင်အခုကတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်မပေးသေးခင်တရင်ပတ်စဉ်ကဏ္ဍတဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်ဒီတင်းပတ်မှာတော့အခုတလောရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့ပြောဆိုချက်တွေဟာ2015ရွေးကောက်ပွဲအတွက်အချက်ပေးခေါင်းလောင်းတန်ဖြစ်နေပြီလားဆိုတာကိုဆွေးနွေးတင်ပြထားပါတယ်။ဦးစီသူအောင်မြင့်ရဲ့တင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်။ဒီရက်တဲ့ကြံမတိုင်ခင်ရက်တွေတုန်းကပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးတိုင်းနယ်ပြည်နယ်တချို့ကိုလှည့်လည်ပြီးနိုင်ငံရေးပါတီတွေနဲ့တွေ့ဆုံပါတယ်တွေ့ဆုံရမှာလာမယ့်ဂျာပြတ်ယူကောက်ပွဲနဲ့2015ယူကောက်ပွဲမှာသူဘယ်လိုလုပ်ကင်ဆောင်ရွက်မယ်ဆိုတဲ့အကြောင်းတွေအသိပေးပြောဆိုပါတယ်အေယာဝီတိုင်းပသိမ်မြို့မှာပြောဆိုခဲ့တာတွေကတော့ယူကောက်ပွဲကိုတရားမျှတပြီးလွတ်လပ်မှုရှိအောင်ဘယ်လိုဆောင်ရွက်ပေးမလဲဆိုတာထက်ဒေါက်ဆန်းစုကြည်နဲ့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကိုဘယ်လိုနှိပ်ကွပ်လိုက်မယ်အဲ့ဒီအတွက်သူလုပ်ကင်ခွင့်ဘယ်လောက်ရှိတယ်ဆိုတာထုတ်ပြောမိလိုက်တော့ဒီဗန်တန်ရီစူညံသွားခဲ့ပါတယ်။ငကူက2015ယူကောက်ပွဲဆိုတာအေးဆေးဆေးပါဆိုပြီးစိတ်ချလက်ချဖြစ်နေတဲ့ NLD ပါတီခေါင်းဆောင်ပိုင်းကိုလည်းအသိတရားရဖို့နှုတ်နှိုးလိုက်သလိုဖြစ်သွားစေခဲ့ပါတယ်။ဥတည်ရေးပါတီပြောခဲ့ပါသလဲ။ပြည်တော်စုယူကောက်ပွဲကော်မရှင်ဆိုတာဘသူတွေနဲ့ဖွဲ့စည်းထားပါသလဲ။အရင်စုစိုးရကပြဋ္ဌာန်းပေးခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံပြင်ခြင်းဥပဒေနဲ့ယူကောက်ပွဲကော်မရှင်ဥပဒေအရလက်ရှိကော်မရှင်ဥက္ကဋ္ဌဦးတည်ရေးကိုအနာဘလောက်အနှင်းထားပါသလဲဒီလိုချင်းနေအောက်မှာ2015ယူကောက်ပွဲဘယ်လိုပုံစံဖြစ်လာနိုင်ပါသလဲဆိုတာခုတစ်ပတ်ဆွေးနွေးပြပြသွားပါမယ
်အေယာဝတီတိုင်းပသိမ်မြို့မှာဥတည်အေးပြောသွားခဲ့တဲ့စကားတချို့ကတော့ဒီလိုပါလာမယ့်ယူကောက်ပွဲမှာ election campaign ယူကောက်ပွဲမဲဆွယ်မှုကာလသတ်မှတ်ပေးပါမယ်ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်လောင်းတွေပြောပါမဆိုင်တဲ့လူလာမပြောနဲ့ဝင်ချင်ဝင်မဝင်ချင်နေကျွန်တော်ဒီမြို့ဒီရွာမှာအရွေးခံမယ်ဆိုကျွန်တော်ပြောဖို့ပဲလူတာပေါ့တခြားလူလာပြောလို့ဘာလို့မတုံးဒါကြောင့်ကျွန်တော်ကအချင်းလူနေရကန့်သက်ပါမယ်ဒါကကျွန်တော်လုတ်ပိုင်ခွင့်ထဲမှာရှိနေပါတယ်လို့ဦးတီအေးကဆိုပါတယ်အတိတ်ဘယ်ကတော့မဲဆန္ဒနေတခုခုမှာရွေးကောက်ပွဲလုပ်ရင်အဲ့ဒီအမတ်လောင်းပဲပြောဆိုစည်းရုံးရမယ်တခြားဘသူမှမစည်းရုံးရဘူးလို့ဆိုတာပါပါတီခေါင်းဆောင်တွေလည်းလာမပြောနဲ့ဆိုတဲ့အတိတ်ပဲလဲထွက်ပါတယ်အတီလေးမပြောပေမဲ့ဒါဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုရည်ရွယ်ပြီးပြောပုံလေးရပါတယ်ဒေါအောင်ဆန်းစုကြည်တရားလာမဟောနဲ့မဲလာမဆွဲနဲ့ဆိုတာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ်ဒါနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးညွှန်ကြားရေးမှူးဦးစောနိုင်ကလည်းအတီးပြုထားပါတယ်ဒါကအချက်တစ်ချက်ပဲရှိပါသေးတယ
်ဦးပြည်နောက်ထပ်ပြောတာက2012ဂျာပြတ်ရွေးကောက်ပွဲကိစ္စပါလွတ်လပ်လွန်းလာမှ election campaignယူကောက်ပွဲမဲဆွယ်မှုဆိုတာနဲ့တော့မတူဘူးဆန္ဒပြနေသလားစစ်စစ်ရှိရေးခင်များပြန်ရောက်နေသလားမှတ်ရတယ်နဖူးစည်းလည်းပါတယ်ရှင်ငါးပွင့်အနံလည်းပါတယ်ဘယ်သူကမှလည်းကန့်ကွက်သူမရှိဘူးကန့်ကွက်ရင်ကျွန်တော်အရှုံးပေးပြစ်မှာပါ2015မှာကန့်ကွက်ပါကျွန်တော်အရှုံးပေးပြစ်ပါမယ်ဒါကဥပဒေဖောက်ဖျက်ပြီးလုပ်တာပဲအလံဥပဒေဆိုတာရှိပါတယ်တဲ့ဒီပြောစကားတွေဟာလည်း NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရည်ရဲတယ်ဆိုတာအားလုံးနားလည်ကြပါတယ်ဒီပြောဆိုတာတွေကိုချုပ်ပြောရရင်ဒါမဲ့2015ယူကောက်ပွဲကို2012ပုံစံကျင်းပပြီးတော့မှမဟုတ်ဘူးအဲ့ဒီအတွက်ဥပဒေကပေးထားတဲ့လုပ်ပိုင်ခွင့်သူ့မှာအများကြီးရှိတယ်အဲ့ဒါတွေသုံးမယ်ဘလောက်ထိသူ့လုပ်ပိုင်ခွင့်ကြီးလဲဆိုရင်တကယ်လို့ကန့်ကွက်သူသာရှိခဲ့ရင်အထက်အနိုင်ရသူကိုတော့ ရှုံးပေးလိုက်နိုင်ပြီအထိလုပ်ပိုင်ခွင့်ရှိတယ်ဆိုပြီးပြောပြတာဖြစ်ပါတယ
်လက်ရှိရွေးကောက်ပွဲကော်မရှင်ကိုကြည့်လိုက်ရင်ဥက္ကဋ္ဌဟာအငိမ့်စားစစ်ဘိုလ်ချုပ်တယောက်ဖြစ်ပြီးကော်မရှင်တာဝန်ရှိသူအဆင့်ဆင့်ဟာလည်းစစ်ဘိုလ်ဟောင်းတွေနဲ့ပဲစနစ်တကျဖွဲ့စည်းထားတာပါကော်မရှင်တစ်ခုလုံးကိုခြုံကြည့်ရင်လည်းရွေးကောက်ပွဲတစ်ခုကိုတမာတမတ်ကြအောင်ဒိုင်လူကြီးတယောက်လိုကျင်းပပေးမယ်ဆိုတာမျိုးထက်ရည်မှန်းချက်တစ်ခုကိုပေါက်မြောက်အောင်အကောင်အထည်ဖော်မဲ့စစ်စင်ရေးတစ်ခုကိုအောင်မြင်အောင်ဆောင်ရွက်မဲ့တက်ဖွဲ့တက်ဖွဲ့ပုံစံမျိုးနဲ့ပိုးပြီးတူပါတယ်ရွေးကောက်ပွဲအတွက်ပြဋ္ဌာန်းပေးထားတဲ့ဥပဒေတွေဟာလည်းအဲ့ဒီအဖွဲ့ကရည်မှန်းချက်ပေါက်မြောက်အောင်မြင်အောင်လောက်ကင်ဆောင်ရွက်နိုင်စေမဲ့ဥပဒေတွေဖြစ်ပါတယ်ဒါနဲ့ပတ်သက်လို့နမူနာတစ်ခုလောက်ထောက်ပြရရင်ပါတီတစ်ခုခုရဲ့ပါတီဝင်တယောက်ဟာနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပါပြဋ္ဌာန်းချက်တစ်ခုခုကိုဖောက်ဖျက်ရင်အဲ့ဒီပါတီတစ်ခုလုံးကိုကော်မရှင်ကဖျက်သိမ်းနိုင်တဲ့အထိလုတ်ပိုင်ခွင့်အာဏာပေးထားခြင်းပါဥပမာအားဖြင့်ပါတီဝင်တယောက်ယောက်တရားမဝင်အဖွဲ့အစည်းနဲ့ဆက်သွယ်တာမျိုးနိုင်ငံခြားကငွေကြေးအထောက်ပံ့လက်ခံတာမျိုးမူရည်စေဝါအမှုနဲ့ညှိစွန်းတာမျိုးနိုင်ငံခြားသားအဖြစ်ခံယူထားတာမျိုးဘာသာရေးကိုနိုင်ငံရေးအတွက်အလွဲသုံးတာမျိုးစတာတွေဖြစ်ပါတယ်ပါတီဝင်တယောက်ယောက်ကအဲ့ဒီပြဋ္ဌာန်းချက်တစ်ခုခုဖောက်ပြက်ရင်ပါတီကိုဖျက်သိမ်းနိုင်တဲ့အထိကော်မရှင်ကိုအတိအလင်းလုတ်ပိုင်ခွင့်ပေးထားတယ်လို့ဒါနဲ့ပတ်သက်လို့လဲကော်မရှင်ရဲ့အဆုံးဖြတ်တည်တာအတိဖြစ်စေရမယ်ဘယ်တရားရုံးမှတရားစွဲဆိုပိုင်ခွင့်မရှိစေရဆိုတဲ့အထိပြဋ္ဌာန်းပေးထားတာဖြစ်ပါတယ
်ပြောရရင်အရင်စစ်ဆိုရကပြဋ္ဌာန်းပေးခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေရွေးကောက်ပွဲဥပဒေတွေဆိုတာဟာကော်မရှင်ကိုလုတ်ပိုင်ခွင့်အလွန်ကျွံပေးထားတဲ့ဥပဒေတွေဖြစ်ပါတယ်။နောက်ပြီးရွေးကောက်ပွဲကော်မရှင်ဆိုတာဟာလည်းပါတီအားလုံးကကြီးညိုလေးစားသဘောတူထားသူတွေနဲ့ဖွဲ့စည်းထားတာမျိုးမဟုတ်ပဲရွေးကောက်ပွဲကိုစစ်စင်ရေးတစ်ခုလိုလူကျင်တဲ့ရက်လက်ပေါ်ထွက်လာအောင်အကောင့်ထေဖော်မဲ့စစ်ရာရှိအောင်အဆင့်ဆင့်နဲ့ဖွဲ့စည်းထားတဲ့အဖွဲ့မျိုးဖြစ်နေတာမြင်တွေ့နိုင်ပါတယ်။ဒီကော်မရှင်ရွေးကောက်ပွဲဥပဒေတွေနဲ့သာကျင်းပရင်2015ရွေးကောက်ပွဲဆိုတာလူတရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲမျိုးမှဖြစ်လာမှာမဟုတ်ပါကြောင်းသုံးသပ်ပြပြလိုက်ရပါတယ
်ခုစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာမနက်ခင်းအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုကတော့မတ်ရီးတန်နာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါ
ပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။မင်္ဂလာနှစ်သစ်ပါဆိုပြီးတော့ဗီဒီယိုကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးဖော်ပြပေးသွားပါမယ်နော်။နှစ်သစ်ဆူတောင်းဆိုပြီးတော့မကွေးမြို့နယ်တစ်ရာကောက်ကလူငယ်တူဆိုတဲ့သောရရှင်နှစ်သစ်နှစ်ခွန်ဆက်လာတာကတော့
မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာ VOA ကိုစာမေးပြစ်တာကြာပြီမဲ့နေ့စဉ်နားဆင်ပြစ်ပါတယ်အရင်တုန်းကတော့အချိန်လုပြီးအင်တာနက်ပေါ်တက်ကြည့်ရပြီမဲ့မြန်မာပြည်ရောက်ကလေးကအလုတ်လက်မဲ့ဖြစ်ပြီးအားနေတော့အချိန်တိုင်းလိုလိုကိုမလွတ်အောင်နားဆင်ပြစ်ပါတယ်တခါတလေများတို့မြန်မာတွေကသူများနိုင်ငံတွေနဲ့ရှင်ရင်ပိုးပြီးချမ်းသာနေသလားလို့အလုတ်မလုတ်ပဲနေနိုင်စားနိုင်ကြတယ်လေနောက်ကဖြစ်ဆက်စကားကတော့အကျွေးတင်တာပေါ့ဗျာဒါပေမဲ့တမရတော်အကျွေးတင်သေးတာပဲဘာဆန်းတာမှတ်လို့ပြောရင်းနဲ့သကရင်မေ့နေပြီအခုဆိုနှစ်သစ်ကူတကြံလာနီးပြီဆိုတော့ဦးဖျားဖျားနှစ်သစ်ဆူတောင်းပေးပို့လိုက်တယ်နော် VOA ဝိုင်းတော်သားများနှစ်သစ်မှာဘေးပရာဝေးကွာလို့ပျော်ရွှင်ချမ်းမြေသောအနာဂတ်မနက်ဖန်များပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုဆုမွန်ချွေးလိုက်ပါတယ်ဗျာ
ဟုတ်ကဲ့ဒီမကွေးမြို့နယ်တစ်ရာကောက်ကလူငယ်တူဆိုတဲ့သောရရှင်ကိုကျေးဇူးတင်ကြောင်းအရင်ဆုံးပြောချင်ပါတယ်ရှင်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့လည်းပြန်ပြီးတော့ဆုမွန်ကောင်းတောင်းပေးချင်ပါတယ်နော်နောက်ထပ်နှစ်သစ်ဆူတောင်းရေးပို့လာတဲ့သောရရှင်ကတော့ဘန်ကောက်ကတင်မောင်မောင်သိန်းဆိုတဲ့သောရရှင်ဖြစ်ပါတယ်။ VOA ဝိုင်းတော်သူဝိုင်းတော်သားတွေမြမအတာရေးသပင်ပွဲတော်နဲ့1386နှစ်သစ်ကူအခါတမရမှာကျက်တေမင်္ဂလာပေါင်းခညာံပြည့်စုံပါစေကြောင်းဆူတောင်းလိုက်ရပါတယ်တဲ့
။ VOA ကိုဆယ်စုနှစ်ပေါင်းများစွာစင်ဆက်မပြတ်ရနိုင်တဲ့နီးလန့်နဲ့နားဆင်လာခဲ့သူနားဆင်နေစေသောရရှင်တူပါအခုလိုအစဉ်ပြေရာနီလန်တစ်ခုခုနဲ့နားဆင်နိုင်အောင်စီစဉ်ထုတ်လွှင့်ပေးနေတဲ့ VOE ကိုကျေးဇူးတင်ရတယ်လို့ဘ ഹു တုဒဖုံဖုံစုံလင်အောင်ပြေဝစေတဲ့အစီအစဉ်တွေအားလည်းထပ်ခါတလဲလဲနားဆင်လို့မငြင်းနိုင်အောင်ပါအရင်ပြပမှာနေထိုင်လုံကတော့ ရေဒီယိုသံတွေကလည်းမြို့ပေါ်အတန်းလှိုင်းတွေနဲ့ရှုပ်တစ်ချက်တစ်ချက်မကြည်လင်းမှိန်လိုက်ပျောက်လိုက်ဂျိုဒုစလုံးကလည်းမရှိမှုအင်တာနက်ကနေလွှင့်ပြီးအစီအစဉ်ကိုပဲပြီးမှအတန်လွှင့်ချိန်ပြင်ပမှာနှစ်သက်ရာကဏ္ဍလိုက်နားဆင်လာခဲ့ရကနေအတန်လွှင့်နေချိန်တွင်ဂျိုဒုစလုံးကတဆင့် TV နဲ့နားဆင်တော့မှ VOA အတန်လွှင့်ချက်တွေကိုကြည်လင်စွာနားဆင်ရပါတော့တယ်ဗျာ
အခုလိုမျိုး VOA အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးတာတွေမကပဲနဲ့ပြန်လွှင့်အစီအစဉ်တွေကပြန်လွှင့်အစီအစဉ်တွေကိုပါတေချာနားဆင်ပြီးတော့အားပေးရဲဆိုလို့အထူးကျေးဇူးတင်ပါတယ်ရှင်။မင်္ဂလာနှစ်သစ်ဖြစ်ပါစေလို့လည်းပြန်ပြီးတော့ဆုတောင်းပေးကြပါမယ်။ကြောင်မြင့်ဆိုတဲ့သောရရှင်ကတော့မင်္ဂလာဆုတောင်းရင်းနဲ့မြန်မာနိုင်ငံမှာကြုံနေရတဲ့အခက်အခဲတွေအတွက်ခန့်ညင်းကြီးလေးစာရေးလာပါတယ်
။ VOA ခင်ဗျာနှစ်သစ်မှာ VOA မိသားစုတွေကျန်းမာချမ်းသာကြပါစေကြောင်းဆုမွန်ကောင်းတောင်းလိုက်ပါတယ်။မြန်မာနိုင်ငံမှာတော့နှစ်သစ်မှာစစ်ပွဲတွေကလည်းဖြစ်နေစေလက်စားမှုတွေကလည်းကြီးမားနေစေမွေးစည်းဝါးတွေကလည်းရောင်းမြဲရောင်းနေကြတော့မယ်လေရီယာတွေကိုလည်းတိမ်မြဲတိမ်လို့မယ်ခရိုနီကြီးတွေကလည်းနေမြဲအတိုင်းလုံမြဲအတိုင်းပါပဲဘယ်သူသေးသေးငတိမာလင်ပြီးရောလုံနေသူတွေနောက်ဆုံးတော့ငတိပါတီဆုံးရမှာဓမ္မတာပဲဆိုတာတော့နှစ်သစ်မှာတတိပေးလိုက်ပါစေမြမပြည်သူတွေနှစ်သစ်မှာလူသစ်စိတ်သစ်ဘဝသစ်တွေနဲ့တိုးတက်ကြပါစေလို့ VOA ကတဆင့်စူတောင်းမြတ်တာပို့သလိုက်ရပါတယ်
မြန်မာပြည်ကြီးနှစ်သစ်မှာပုံသဏ္ဍာန်အစ်စ်နဲ့ပေါ်ထွက်နိုင်ပါစေလို့ဆုတောင်းပါတယ်ဆိုတော့သောရရှင်ကြော်မြင့်ဖြစ်ပါတယ်ရှင်မြမအတာတကြံရေသပင်ပွဲတော်ကိုဆင်နွှဲနေကြတဲ့အချိန်မှာတကြံမှညစ်နေတဲ့ပြည်သူတို့ဆိုပြီးရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းတစ်လက်စာနဲ့ဖော်ပြပေးကြပါတယ်သူကတကြံကိုယ်တော်မှအညစ်တကြံလို့နာမည်ပေးထားတာပါ
တကြံရဲ့အတွင်မှာရန်ကုန်မြို့ထဲကိုလိုင်းကားများပုံမှန်ဈေးနှုန်းအတိုင်းပြေးဆွဲပေးမယ်လို့သတင်းကြော်တွေမှာကြေညာထားတာကိုတွေ့ရလို့ပျော်ရှင်မိပါတယ်ဒါပေမဲ့အကျိုးရက်တွေမှာမြို့ရက်ထွက်ကြည့်လိုက်တော့ခီးတို့ကို200 300ခီးရှည်ကို900တောင်းထားတာတွေ့ရတော့ခီးတွေဒုက္ခများရပါတယ်ကားပေါ်ကပြန်ဆင်းတဲ့သူကဆင်းစပယ်ယာနဲ့စကားများတဲ့သူကများနဲ့အောင်တီအောင်တဲ့ခီးဆက်ကြရပါတယ်ဒီကိစ္စမှာအစိုးရတာဝန်ရှိသူတွေကဘာတစ်ခုမှတာဝန်ယူဖြေရှင်းပေးတာမျိုးမတွေ့ရပါဘူးမတူတော်တွေစောက်ထားတဲ့မန်ဒတ်တွေကိုစောင့်ရှောက်နေတာကိုတွေ့ရပါတယ်တရုတ်ပြည်တကြံဟာချစ်စရာကောင်းတဲ့မြမဒလိရိုးရွာတွေကိုဖုံးလွှမ်းဝါမျိုးသွားပါတယ်
ကိုပိုင်ကားမရှိတဲ့သောရရှင်နဲ့တကြံအတွင်းမှာတွားရလာရအခက်အခဲဖြစ်ရပါတယ်ဆိုပြီးတော့ဒီသောရရှင်တကြံမှာခက်ညစ်ညစ်လေးစာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်ဒီသောရရှင်တကြံအတွင်းမှာစိတ်ညစ်ရပါမယ်လဲပျော်တော့ပျော်လိုက်ပါစေလို့လည်းစိတ်ထဲမှာဆုတောင်းပေးနေပါတယ်နော်သောရရှင်ရဲ့ရင်ဖွင့်စာတွေကိုခဏထားပြီးတော့အခုသောရရှင်ကိုအနောက်တိုင်းဒေသလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ဒီအခုဖြောပြပေးမယ့်တခြင်းလေးရဲ့အဆိုရှင်ကအေကွန်ဖြစ်ပါတယ်အေကွန်ကဒီပြီးခဲ့တဲ့အပိလာ16ရက်နေ့ကသူ့ရဲ့မွေးနေ့ဖြစ်ပါတယ်ဒါကြောင့်မလို့သူ့ရဲ့မွေးနေ့အမှတ်တရလည်းဖြစ်အောင်လို့သောရရှင်ကိုသူ့ရဲ့တခြင်းလေးနဲ့ဖြောပြပေးလိုက်ပါတယ်နော်အခုထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့အေကွန်ရဲ့တခြင်းလေးကတော့ I wanna love you ဆိုတဲ့တခြင်းပဲဖြစ်ပါတယ်အဲ့ဒီတခြင်းထဲမှာ Snoop Dogg ကလည်းအဖြစ်ပြီးတော့တည်ဆိုပေးထားတာပါအေကွန်ရဲ့တခြင်းတွေထဲမှာဆိုရင်တော့ဒီတခြင်းလေးက Billboard Hot အဖြစ်ဆုံးတေးတရာစင်နမှာနံပါတ်1နေရာကိုပထမဆုံးရောက်တဲ့အေကွန်ရဲ့တခြင်းလေးဖြစ်ပါတယ်ဒါကြောင့်မလို့သူ့အတွက်လည်းအမှတ်တရဖြစ်ပါတယ်ဒီတခြင်းက2006ခုနှစ်စက်တင်ဘာလမှာစပြီးတော့ထွက်တာဖြစ်ပြီးတော့သူ့ရဲ့ဒုတိယမြောက် Day Album Convicted ဆိုတဲ့ Day Album ထဲမှာပါတာပါ2008ခုနှစ်မှာကျင်းပတဲ့အနှစ်50မြောက် Grammy ဂီတအဆုပေးပွဲမှာလည်းအကောင်းဆုံး Rap Sand Collaboration ဆုအမျိုးအစားအတွက်တစ်ကြိုပေးခံရတဲ့တခြင်းလေးလည်းဖြစ်ပါတယ်အပြည့်လအမွေးနေ့ရှင် Akon တီဆိုထားတဲ့ I Wanna Love You ဆိုတဲ့တခြင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်
Convict music, and you know we up front. I see you whining and grinding up on the floor. I know you see me looking at you, and you already know I wanna love you. You already know.
Feel. Grab you by your coattail, take you to the motel, wholesale. Don't tell, won't tell. Baby say I don't talk, dog. But she told on me. Oh well. Take a picture with me. What the flick gon' do? Baby stick to me, and I'ma stick on you. If you pick me, then I'ma pick on you. D go double G, and I'm here to. I'm stuck on you, so and yours is right. Rip riding the poles and them doors is tight. And I'ma get me a shot for the end of the night. 'Cause be so, be so, so, and baby don't be so polite.
Whining and grinding. Up on the floor, I know you see me looking at you, and you already know I wanna love you. You
ain't gonna hit that ball, Jared. Don't rush me, Kuzah. You gonna do it. Happy birthday, ball. Lil Hymo, I need to down, baby, I need to. သူရဲ့ I wanna love you ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာတခြင်းလေးတစ်ပုဒ်ကိုတော့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်เนาะဒါနဲ့ကျွန်တော်တို့ VOE ကထုတ်လွှင့်ပေးသွားတဲ့ဟိုမြန်မာပြည်ကပေးစာများအစီအစဉ်နောက်ပြီးတော့ဒါရဲ့လေလိုင်းအစီအစဉ်တွေကိုနားဆင်ပြီးတော့ပြန်ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးကြပါတယ်ဒီသောရရှင်ကအာဂရိလိုက်စားမှုအကြောင်းနဲ့ပတ်သက်ပြီးတော့သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုစာရေးပြီးတော့ဆွေးနွေးလာတာပါ
2014မလ23ရက်က VOE ပေးစာအစီအစဉ်မှာအာဂရိလိုက်စားမှုအကြောင်းပြောတာမှာလာစာမလောက်လို့ဆိုပြီးပြောတာများပါတယ်။ဒါရဲ့လီလိုက်မှာလည်းလာစာမလောက်လို့ဆိုတာဆွေးနွေးကြပါတယ်။ဝန်တန်းတိုင်းအာဂရိလိုက်စားတာမဟုတ်ပါ။မစားရတဲ့အောက်ခြေဝန်းနှန်းတွေအများကြီးရှိပါတယ်။စားဘူးလို့ထပ်စားခြင်းနဲ့အကျင့်ပါသွားတဲ့သဘောပါ။လာစာဘလောက်ပဲတိုးပါစေစားတဲ့လူကစားမှာပဲ။ကျွန်တော်ရဲ့အသည့်ဝန်ထမ်းဟောင်းတူကမတောင်းရင်နူမာဆိုးလို့တောင်းရတာပါတဲ့အဓိကကလုပ်ပိုင်ခွင့်လျှော့ချစားတဲ့လူကိုဖြုတ်မစားတဲ့လူကိုခတ်ပါအရင်ငြိမ်ဝှန်းပြပြမှုဒီဆောင်ရေးအဖွဲ့တက်လာကစားကလဝကဝန်ထမ်းတူငွေ30ကျပ်လက်စားလို့ပြုတ်သွားတာဝန်ထမ်းတော်တော်များများလန့်ပြီးမစားရကြတော့ပါဘူးနောက်မှများများစားတာတော့မပြုတ်လို့ပိုးပြီးအတင့်ရဲလာကြတာပါ VOE
အာဂရီလိုက်စားမှုအခုနောက်ပိုင်းမှာဆက်ပြီးတော့ဖြစ်နေတယ်ဆိုတာကအချင်းပါနေတဲ့ဝန်ထမ်းတွေကြောင့်ပါလို့ဒီသောရရှင်ကဆိုလာတဲ့အချိန်မှာပဲနောက်သောရရှင်တယောက်ကတော့ပစိန်ရိုးဆိုတဲ့သောရရှင်ဖြစ်ပါတယ်ဒီပစိန်ရိုးဆိုတဲ့သောရရှင်ကအာဂရီလိုက်စားမှုရှိနေတဲ့၍နိုင်ငံမှာပြဿနာတွေအများကြီးရှိနေပါတယ်ဆိုပြီးတော့အာဂရီလိုက်စားမှုရဲ့နောက်ဆက်တွဲအကျိုးဆက်တွေကိုရေးပြလာပါတယ
်မြန်မာနိုင်ငံမှာပပြအောင်မလုပ်နိုင်တဲ့လက်စားမှုတွေရှိနေတဲ့၍နောက်ဆက်တွဲပြဿနာတွေကတော့တတိတန်းတန်းကြီးပါပဲအဲ့ဒီအထဲမှာကျမကြီးနဲ့မညီညွတ်တဲ့အစားအစာတွေလူသုံးကုန်ပစ္စည်းတွေလည်းအပါဝင်ပေါ့ကိုယ်တိုင်မရောင်းခြင်းလဲရောင်းနေရတယ်မရောင်းလို့ကလည်းမဖြစ်ဘူးရောင်းစရာကတရုတ်ပစ္စည်းပဲဈေးသက်တာတာမိသားစုစားဝတ်နေရေးရှိတယ်လို့အခွန်တွေကလည်းမမျှမတာဆောင်နေရတယ်တကယ်ဆိုရင်ပြည်သူတွေကိုနိုင်ကကျမကြီးနဲ့မညီညွတ်တဲ့တရုတ်ပစ္စည်းတွေမစားဘဲနေပါလားစားနေကြတာပဲအဲ့ဒါဘာဖြစ်လို့လဲဆိုတော့ပညာမတတ်လို့စင်းရဲတော့စည်သက်တာတာကိုပဲစားရတာပါပဲ။ကြောင်းဝန်းပိုင်တဲ့ထဲမှာကိုရောင်းနေကြတာပါ။ရောင်းမှာပေါ့လက်ပေးထားတာကိုပြောရရင်အရှိကြီးပါ။ဒါဟာနိုင်ငံရေးပါ။အစိုးရကတရုတ်ကိုမထိန်ချုပ်နိုင်တဲ့၍ဂျေဇူးရှင်ကြီးဆိုပြီးကြောက်နေရသည်၍ဘယ်လိုမှမရနိုင်ပါဘူး။တရားခဏ်အစ်စ်ကအစိုးရအဆက်ဆက်ပါ။တရုတ်ကိုကြောက်နေရသည်၍ဂျေဇူးရှင်ကြီးဖြစ်နေရသည်၍ကျမကြီးနဲ့ညီညွတ်တဲ့ကုန်ပစ္စည်းတွေနဲ့ဝေးနေအောင်မှဖြစ်ပါကြောင်းကျွန်တော်ရဲ့အမြင်ကိုတင်ပြပါရယ
်ဒါကတော့ပစိန်ရိုးဆိုတဲ့သောရရှင်သူရဲ့အမြင်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်ဒါရိုက်လေလိုက်အစီအစဉ်မှာအချင်းမလောက်ငါလို့ထည့်သွင်းပြီးတော့မဆွေးနွေးလိုက်ရပါဘူးเนาะရှင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်သောရရှင်တွေအတွက်မြမသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးအောင်မှာဖြစ်ပါတယ်VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချံပေးစာရေးခြင်းနဲ့ VOE ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျွန်တော်တို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်။အခုတိကျတဲ့သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးကြပါတယ်ရှင်။ VOA ထာဝရတည်တဲ့နိုင်ပါစေဆိုပြီးတော့ရေးလာတဲ့သောရရှင်မျိုးမင်းစော်ကစကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်တာချေးရွာကကိုပိန်းပေါင်းခေါ်မောင်တူအတွက်နဲ့အဝေးရောက်တငယ်ချင်းတွေနဲ့နားသောရဆင်ကြသူတွေအားလုံးအတွက်တေးကောင်းလေးတစ်ပုဒ်ထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင်။ဒါကြောင့်ကျမဟိုတနေ့ကနားထောင်ဖြစ်တဲ့ကျမအတွက်တော့အစ်စ်လို့ပြောရပါမယ်ဒီသချင်းကိုနားမထောင်ဘူးလို့ပါဒါပေမဲ့သောရရှင်တွေအတွက်တော့အစ်စ်ဟုတ်တော့မှာမဟုတ်ပါဘူးနော်ဇုံတဲ့သချင်းလေးတစ်ပုဒ်ဒီတစ်ပတ်ထုံးလွှင့်ပေးဖို့ရွေးချယ်ထားပါတယ်ရှင်လင်းလင်းနဲ့ချစ်သူဝေတည်ဆူထားတဲ့နားလည်မှုဆိုတဲ့သချင်းလေးထုံးလွှင့်ပေးကြပါတယ်တေးတောင်းနဲ့သောရရှင်တွေရောတစ်ချစ် view သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နော
်နင်တင်းလို့ရရစေฉันตัดเตดูมามาหาอย่าว่านิ่งเย็นแล้วงาอันเรียนยาช่องพูดแต่ดูมามาหาอย่าว่าเกรงว่าสุดาหันนี้อาจกะอิงมันเอ็ดแต่ดูมาชูโซนัยบ้า 用起来没真的冷不冷苦耐的没谁苦的念他恩的八卦
ဆိုထားတဲ့နားလည်မှုဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOE မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေတာပါလွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ website လိပ်စာက bamis.voenews.com ဖြစ်ပါတယ်ရှင်။ VOE ကိုလည်းစာရေးကြပါအောင်နော်။သောရရှင်ရဲ့အားလုံးရှင်လန်းဆင်ပြေကြပါအောင်ရှင
မအေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းကိုလည်းစာရေးသားဆက်သွယ်ကြပါလို့ပြောပါရစေ။အခုထုတ်လွှင့်ပေးမှာကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ပါ။ဒီသတင်းပတ်မှာတော့လူလူချင်းချစ်ခင်တနာကြဖို့ကိုတောင်မောအောင်ပြောနေရတဲ့လောကကြီးထဲမှာတိရစ္ဆာန်တွေကိုသာမကလူတွေအချင်းချင်းမှချစ်ခင်သင်ကြပါတယ်ဆိုတဲ့အကြောင်းကိုဆရာမောင်စွမ်းရည်ကပြောပြပေးမှာပါ။
ရဲဘော်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောချင်တာကတော့ခွေးလေးတွေကြောင်လေးတွေကြောင်ပါပဲအိမ်မွေးတိရစ္ဆာန်ဖြစ်လို့လူတွေကချစ်ကြတဲ့ခွေးလေးကြောင်လေးတွေကိုတတ်စားတဲ့ကိစ္စမျိုးကိုဘယ်လူမျိုးမှလက်ခံနိုင်ပွဲမရှိပါဘူးဒါပေမဲ့ခုတလောပမာပြည်မှာအထူးသဖြင့်ရန်ကုန်မြို့ကြီးမှာခွေးလေးခွေးလွန်တွေကိုဖမ်းပြီးရှင်းချက်စားနေကြတယ်လို့ကြားရပါတယ်ခွေးသားကိုအမြင်ဝယ်လို့ရနိုင်တဲ့နေရာမျိုးတွေတောင်ရှိနေပါတယ်ချက်ပြီးသားလည်းရောက်မှကြတဲ့ခွေးရှင်ကြောင်ရှင်ကကောင်းကောင်းမကြွေးနိုင်တော့လို့အမိုက်ပုံတွေလိုက်နိုင်ကြရတဲ့ခွေးလေးခွေးလွန်တွေလည်းပေါများလာမှာပေါ့ခုလိုနှစ်တကူမှာနွားဖေးမဲ့လွတ်တဲ့ဓလေများရှိနေပါသေးလားမသိဘူးဘာပဲဖြစ်ဖြစ်ဆရာတော်ကြီးရဲ့တခုတော့တကြံခါဆိုတဲ့တကညာလေးချိုးတန်ချိုးလေးတပုတ်ကိုတော့ဖြင့်ပြေးပြီးတရေရမ်းမိလိုက်ပါလေမိတ်ဆွေတို့တို့ချင်းများလဲအဲ့ဒီကြပြလေးကိုသတိရလိုက်မိကြမှာပါနည်းနည်းလေးဖတ်ပြပါရစေလာလာလေးလိုက်ခေတော့ဒုစရိုက်ဒုပါတာနှစ်ဆန်းခါပရောကြွားကြိမ်မှုကသားကရေးကြီးကြီးနဲ့ပြီးပြီးမြမမျိုးကိုလာတိုးစင်ကြီးချစ်ခဲ့တာလာရေးလာရေးဖရာကုန်းကတအုံးအုံးနဲ့တယုံယုံလာကြပြန်လာပါလိမ့်ထိမ့်လိုက်တဲ့အိုစီးနှဲကလည်းပြီးတဲ့တီသူကတီးကသူကကလာနွားကြီးလည်းပါလေဟေးကျောဝမှာကော့စောအမွေးရောတနခါကျိုပြားမှာပရောက်ပန်းတွေကတလျံလျံရွှေစင်းနွားစိတ်ထဲအခဲသားဝင်လိုက်ရရွှင်လိုက်မဲ့ဖြစ်ချင်းနဲ့ဝမကင်းသူကိုဖြင့်လွတ်ချင်းမှာဝါသနာပါတဲ့ရွှေမြန်မာဒီလူမျိုးမှာလားအကျိုးဒီလိုတူလိုက်ပါရွှေမြင့်သူကိုနှုတ်ထခွင့်ရနဲ့ညွှန်လိုက်မိပါတဲ့အဲ့ဒါဆရာစောကြီးရဲ့ကြပြာအထက်ပိုင်းလေးတစ်ပိုင်းကိုပဲကောင်းလို့ဖတ်ပြလိုက်တာပါခုခါမှာနွားစရာလည်းကြီးတော့နွားပေးမဲ့လွတ်နိုင်မယ်မထင်ပါဘူးလွတ်ရင်လည်းမွေးတဲ့ငတ်တဲ့လူတွေကခိုးအပ်ကြမှာပါပဲကျွန်တော်တို့ငယ်ငယ်ကတငယ်ချင်းဆင်းရဲသားတွေဟာလေးခွတ်တလဲစီကိုင်းပြီးတော့သားကလေးတွေဇဲကလေးတွေကိုတနေ့ကုန်အလုံးမရှိအကြောင်းမရှိပဲလိုက်ပြစ်ခတ်နေကြတာတွေကိုသတိရမိပါတယ်အပျော်ပြစ်ကြတာလို့ထင်မိပေမဲ့မဟုတ်ပါဘူးအိမ်ပြန်ယူသွားပြီးတော့အမေကိုပေးရင်ပေးမပေးရင်လည်းသူတို့ဘာသာဖောက်ကင်စားချရှာတာပါပေးချုံတွေတဲကနေပြီးတော့မွေတို့ဖွတ်တို့ပဓာတ်တို့ကိုလည်းပြစ်ခတ်စားတော့ကြတာပါပဲ အမေရိကန်တိုင်းပြည်မှာတော့ခွေးကြောင်လေးတွေကိုတတ်တာမရှိပါဘူးခွေးတိုက်ပွဲတို့ကြက်တိုက်ပွဲတို့လို့ရင်လည်းမလုပ်ရပါဘူးခိုးပြီးတော့လှုပ်လို့ရှိရင်လည်းဖမ်းဆီးတန်တက်ပါလေတရိတ်ဆိုင်ညှင်းစင်မှုမလုပ်ရပါဘူးကိုခွေးကိုကြောင်ရဲတို့လည်းအတလို့ရိုက်နှက်တာတွေမလုပ်ရပါဘူးခွေးတွေကြောင်နေမွေးရင်ပိုင်းရှင်တွေကကျူတန်းလည်းနဲ့ခွေးကြောင်နေနောက်ကလိုက်ရပါတယ်ကြောင်ဝါချင်းတစ်မျိုးလည်းဖြစ်ပါတဲ့ခွေးကြောင်တွေနောက်ကထွက်ကြလာရှိလို့ရှင်လေခန်းယူတင်းချီရအောင်အိတ်ကလေးတွေလည်းအသင့်ဆောင်ထားကြရပါတယ်ခွေးကြောင်အင်းကြီးဖနက်ကစားစရာအစားအစာရောင်းတဲ့ဤတန်ဆိုင်ကြီးတွေလည်းရှိပါသေးရခွေးကြောင်အစားရှိတဲ့တရိတ်ဆန်တွေကိုကျင်နာချစ်ခင်ကြတာကောင်းတာပေါ့သူတို့လည်းတက်ရှိတွေပဲမဟုတ်လားအေးလေလူလူချင်းချစ်ခင်တနာကြဖို့တောင်းမှာပြောလို့မောနေရတဲ့လောကကြီးမဟုတ်လားလူတွေကိုရောတရိတ်ဆန်တွေကိုရောတနာတင်တာကြပါလို့ကျွန်တော်မသွားပါခင်ဗျာ
ဆရာမောင်ဆွမ်းညီပြောပြခဲ့တဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုကတော့အင်္ဂါညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုတော်ရရှင်တို့ကိုအသိပေးလိုပါတယ်
ရောရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာမီတာကတိုးမြင့်မှုဝန်ထမ်းလာစာတိုးမြင့်မှုစတဲ့အချိန်တွေအပြင်နှစ်စဉ်စကြံကာလကုန်စည်နှုန်းတက်တာကလည်းအခုအချိန်ထိကြာသွားခြင်းမရှိသေးပါဘူးလက်ရှိအချိန်မှာကုန်စည်နှုန်းတက်တာဟာအနည်းဆုံး25ရာခိုင်နှုန်းအထိရှိနေပါတယ်ဝန်ထမ်းလာစာတိုးတာဟာရေပုံရအားဖြင့်ကောင်းတယ်လို့ယူဆနိုင်ပေမဲ့လက်တွေ့မှာအခုလိုကုန်စည်နှုန်းတွေလိုက်တက်တဲ့အတွက်အောက်ခြေလူတန်းစားတွေအမြဲတမ်းအခက်အခဲနဲ့ရင်ဆိုင်ရလေရှိတာကြောင့်ဒီတန်တရာကလွတ်အောင်ဘလို့လှုပ်ဆောင်တင်ပါတယ်ဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြအောင်ပါဆွေးနွေးလို့တဲ့သောရရှင်ကျွန်တော်တို့စီကိုဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က0239238555လေးဖြစ်ပြီး fax နံပါတ်က0239238555ဖြစ်ပါတယ် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာတိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့တဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါလေ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ11:00အထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုကတော့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါမယ်။
နစ်မြုပ်နေတဲ့ Sea World Tangoria ကရုတ်သင်္ဘောတွေကိုရင်ကုန်သမားတွေဝင်ရောက်ပြီးတော့ဒီအလောင်းတချို့ကိုဆွဲထုတ်နိုင်ခဲ့ပါတယ်။အခုအချိန်ထိအတည်ပြုနိုင်သလောက်သေဆုံးသူ56ယောက်ရှိသွားပါပြီ။146ယောက်ကတော့သေသလားရှင်သလားမသိရသေးပါဘူး။သေဆုံးသူအများစုဟာအထက်တန်းကျောင်းသူကျောင်းသားတွေဖြစ်ပါတယ်။ရင်ကုန်သမားတွေဟာကြမ်းတမ်းနဲ့လှိုင်းဒဏ်နဲ့ရှင်းရှင်းလင်းလင်းမမြင်ရတဲ့အခြေအနေမှာပဲနစ်နေတဲ့သင်္ဘောတွေကိုဝင်နိုင်ဖို့အကြိုးစားခဲ့ကြရတယ်လို့ကန်ယူရန်ဆောင်တပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။ခရစ်ယာန်ဘာသာဝင်တွေအတွက်ဘာသာရေးအရအထွတ်မြတ်ဆုံးနေ့ဖြစ်တဲ့ယေရှုခရစ်တော်ရှင်ပြန်ထမြောက်တဲ့ Easter နေ့ကိုကမ္ဘာတဝန်းကခရစ်ယာန်တွေဆင်နွှဲနေကြပါတယ်။ Vatican က St. Peter's ယဉ်ပြင်မှာဒီကနေ့ကျင်းပတဲ့ Easter ဝတ်ပြုဆုတောင်းပွဲကိုပုပ်ယဟန်မင်းကြီး Francis ကဦးဆောင်ကျင်းပခဲ့ပါတယ်။ပုပ်ယဟန်မင်းကြီးရဲ့ Easter ဝတ်ပြုဆုတောင်းပွဲကိုထောင်ပေါင်းများစွာသောကမ္ဘာတဝန်းကခရစ်ယာန်ဘာသာဝင်တွေလာရောက်တရားနာခဲ့ကြပါတယ်။ယေရှုခရစ်တော်ကားစဉ်တင်ခါရကူသွင်းမြုပ်နှံခံရပြီးတော့ဒီပြန်လဲရှင်ပြန်ထမြောက်လာတယ်လို့ယုံကြည်ကြတဲ့အရှိအလေပိုင်းက Holy Land မှာလဲကမ္ဘာတဝန်းကဖျားဖူးရဲ Easter နေ့အထိမ်းအမှတ်ပွဲတွေကိုကျင်းပနေပါတယ် Bethlehem မှာလဲဒီယေရှုခရစ်တော်ဖွားမြင်နေဆိုတဲ့နေရာမှာစောက်ထားတဲ့ Nativity ဖျားကျောင်းမှာဖျောင်းနိုင်တွေထွန်းညှိပြီးတော့ဝေပြုခဲ့ကြပါတယ် Easter ယုံပိတ်ရဲ့ပဋိပက္ခတွေရထားပါမယ်ဆိုတဲ့ကြေညာချက်ကိုဖျက်ပြီးတော့ဒီ Ukraine အရှိအပိုင်းမှာအသေးပြောက်ရှိတဲ့ပြစ်ခတ်မှုဖြစ်ခဲ့တဲ့အပေါ်မှာအင်မတန်မှဒေါသထွက်ရတယ်လို့ Ukraine ကပြောလိုက်ပါတယ်တခါဆီးရီးယားနိုင်ငံမှာတော့ဒီလွန်ခဲ့တဲ့ဆယ်လတုန်းကပြန်ပေးဆွဲခံခဲ့ရပြီးတော့အခုလွတ်မြောက်လာတဲ့ပြင်သစ်သတင်းတောက်၄ယောက်ဟာပြင်သစ်နိုင်ငံကိုပြန်ပြီးတော့ရောက်သွားကြပါပြီရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မနန္ဒာချန်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။